Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ကျွန်းလ12ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလက်မီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါ။ဗြိတိန်လွှတ်တော်ရွေးကောက်ပွဲမှာဝင်းကြီးချုပ်ရဲ့အာဏာရကွန်ဆာဗေးတစ်ပါတီအင်အားချိနဲ့လာလာနဲ့အတူဒီဟာကိုအသုံးချပြီးဗီတိန်စီးပွားရေးခေါင်းဆောင်တွေကဥရောပသမ္မတကနေဗီတိန်နှုတ်ထွက်ရေးနဲ့ဆက်ဆက်ပြီးတော့တိုးမြင့်တောင်းဆိုလာနေကြပါတယ်။ရုရှားသမ္မတကိုစန့်ကျင်သူရုရှားအတိုက်ခံခေါင်းဆောင်အလက်စီနေဗနီကိုနဲ့ဒီဒါဇင်နဲ့ချီတဲ့သူကိုထောက်ခံသူတွေကိုတော့ရုရှားရဲကဒီကနေ့ဖမ်းဆီးပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင
်။ကောင်းပါပြီရှင်။ဆွေဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာဆွေဒင်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးနိုင်ငံအရေးဆွေးနွေးခဲ့ပါတယ်။
Our country, which at one time was considered the most progressive in Southeast Asia, is now one of the poorest in the region.
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပါရှင်အပြည့်စုံကိုတော့မကြခင်ကြမှာပါဒါအပြင်ဘိတ်ကနေရန်ကုန်ကိုအသွားပြကြခဲ့တဲ့တပ်မတော်လေရင်ဘော်ဘာခီဒေရီယာရုပ်အလောင်း83လောင်းကိုဒီကနေ့ရှာတွေ့တဲ့တဲ့င်းနဲ့ကချင်ပြည်နယ်တနိုင်းဖက်ကိုထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်ဦးရေဟာထောင်းနဲ့ချီရှိလာနေလို့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းတွေနဲ့အတူညညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညင်ညာရေးကိုယ်စားလှယ်အဖွဲ့နဲ့မြန်မာနိုင်ငံရေးကော်မရှင်တို့တွေ့ဆုံကြတဲ့တဲ့င်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံရေးမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပဲထိတ်တန့်ရောက်တဲ့င်းတွေကိုမတ်တငေထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။ပြီးခဲ့တဲ့ဗီတိန်လွှတ်တော်ရွေးကောက်ပွဲမှာဝင်းကြီးချုပ်ထရီဇာမေးရဲ့အနာရကွန်ဆာဗေးတစ်ပါတီအင်အားချိနဲ့လာလာနဲ့လွှတ်တော်မှာအများစုအနိုင်မရခဲ့တဲ့အခြေအနေတွေကိုအသုံးချပြီးဗီတိန်စီးပွားရေးခေါင်းဆောင်တွေကဥရောပသမ္မတကနေဗီတိန်နှုတ်ထွက်ရေးနဲ့ဆက်ဆက်ပြီးတိုးမြင့်တောင်းဆိုနေကြပါတယ်။အခက်အခဲပေါင်းစုံရင်ဆိုင်နေရတဲ့ဝင်းကြီးချုပ်မေအရင်ကစီစဉ်ထားတာထက်ဥရောပသမ္မတနဲ့ပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ရေးအစိုးရအနေနဲ့ဆွေးနွေးဖို့တိုက်တွန်းနေကြတာဖြစ်ပါတယ်။ဝင်းကြီးချုပ်မေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကြောင့်ပါတီတွင်းနှစ်ပန်းမလှဖြစ်နေရပြီးဝင်းကြီးချုပ်ယာရုကိုအ ਨੇ ဆုံးတော့ယာယီအဖြစ်ဆက်လက်ရယူထားဖို့ပိုင်ဖြတ်ထားပုံရပါတယ်။စီဝိုင်းကောင်းဆောင်ရဲ့စီယုံရဲ့အဖွဲ့ Institute of Directors က Stephen Martin ကတော့အကြီးဆုံးကုန်သွယ်ရေးမိဖက်ဖြစ်တဲ့ဥရောပဈေးကွက်မှာလုတ်ကန်ခွေရရမှာဖြစ်တယ်လို့ပြောပါတယ်။အဖွဲ့ဝင်တွေအပေါ်ကောက်ယူထားတဲ့စစ်တမ်းမှာလည်းပြီးခဲ့တဲ့ဂျာတာပရီနေ့ရွေးကောက်ပွဲနောက်ပိုင်းစီဝိုင်းရဲ့အပေါ်ယုံကြည်ချက်ကကျဆင်းလာနေပြီးအစိုးရရဲ့ဆောင်ရွက်ချက်တွေဥရောပသမ္မတကနေဗီတင်ထုတ်ထွက်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမရေရာမှုတွေအပေါ်စီဝိုင်းရဲ့လုပ်ငန်းရှင်တွေကဝေဖန်ပြစ်တင်ကြပါတယ်။ဗီတိန်နိုင်ငံရဲ့လက်ရှိနိုင်ငံရေးမရေရာမှုကစီးပွားရေးခေါင်းဆောင်တွေအပေါ်တက်ရောက်မှုနဲ့အကျိုးဆက်တွေကြီးကြီးမားမားရှိနေတယ်။ချက်ချင်းအရေးတယူမလုပ်ဘူးဆိုရင်တော့ဗီတိန်စီးပွားရေးအထိနာနိုင်တယ်လို့ Stephen Martin ကပြောပါတယ်။ဥရောပသမ္မတနဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ခုရရှိရေးကအစိုးရတဲ့အနေနဲ့ထိတ်တန့်ဦးစားပေးအနေနဲ့လုပ်ရမယ်လို့လည်း IOD အဖွဲ့ဝင်တွေရဲ့82ရာခိုင်နှုန်းနီးပါးကပြောဆိုကြပါတယ်ရှင်။
ပြင်သစ်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့ပထမကြော့လွှတ်တော်ရွေးကောက်ပွဲရလဒ်တွေအရပြင်သစ်သမ္မတသစ်အင်မနျူအယ်မက်ခရွန်ရဲ့ပါတီကထောက်ခံမဲ28ရာခိုင်နှုန်းရရှိပြီးလွှတ်တော်ရွေးကောက်ပွဲမှာပြပြသားသားအနိုင်ရဖို့အလားအလာရှိနေပါတယ်။တက်တန်းနူပါတီ La Republica on March နဲ့မဟာမိတ်ပါတီ Modem တို့နှစ်ကူပေါင်းရလဒ်ကလွှတ်တော်မှတ်နေရာအများစုကိုရရှိထားပြီးနောက်သတင်းပတ်ကျင်းပမယ်နောက်ဆုံးကြော့ရွေးကောက်ပွဲမှာသာအခုလိုဆက်ပြီးတော့အနိုင်ရမယ်ဆိုရင်အောက်လွှတ်တော်အမတ်နေရာ989နေရာတွေကအမတ်နေရာ၄ယောက်ကျော်ကိုရရှိမှာပါမနေ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာတော့မဲထွက်ပေးသူတွေကတော့စံချိန်တင်ရလောက်အောင်ကိုရော့ချခဲ့ပါတယ်မဲဆန္ဒရှင်52ရာခိုင်နှုန်းကမဲမပေးခဲ့ကြပါဘူး꽌ပြားမှုတွေနဲ့အကျိတ်နေဖြစ်ခဲ့တဲ့လွန်ခဲ့တဲ့လပြင်သစ်သမ္မတရွေးကောက်ပွဲစီရင်ရေးတွေအပြီးမဲဆန္ဒရှင်တွေပြင်ပန်းနေကြတာလို့လည်းပြောဆိုပါတယ်မနေ့ကရွေးကောက်ပွဲရလဒ်တွေကတော့သမ္မတမက်ခရွန်ကိုတခဲနဲ့ထောက်ခံချက်အဖြစ်လည်းရှုမြင်ကြပါတယ်သမ္မတရွေးကောက်ပွဲမှာသူ့ကိုမဲပေးခဲ့ကြသူတွေကအထူးသဖြင့်လက်ဝဲဝါဒီမဲဆန္ဒရှင်တွေကသမ္မတလောက် Marine Le Pen ကိုအနိုင်ရမရဘူးတခုတည်းအတွက်မဲပေးခဲ့ကြတာလို့ပြောဆိုကြပါတယ်လက်ဝဲဝါဒီမဲဆန္ဒရှင်တို့နဲ့သမ္မတရွေးကောက်ပွဲမှာမဲမပေးခဲ့ကြသူတို့ကလွှတ်တော်ရွေးကောက်ပွဲတွေမှာတော့သမ္မတတစ်ကိုထောက်ခံမှာမဟုတ်ဘူးလို့အဲ့ဒီအချိန်ကပြောဆိုခဲ့ကြတာပါ Marine Le Pen ရဲ့လက်ရဇွန် National Front Party ကတော့မနေ့ကလွှတ်တော်ရွေးကောက်ပွဲမှာ14ရာခိုင်နှုန်းပဲရရှိခဲ့ပါတယ်ဒုတိယကြော်ရွေးကောက်ပွဲကိုဇွန်လ16ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့မဟာမိတ်တွေကိုရည်ရွယ်ပြီးအဂတိလိုက်စားမှုဆန့်ကျင်ရေးနိုင်ငံတော်ဆန္ဒပြပွဲတွေအတွင်တိုက်ခန့်ခေါင်းဆောင်အလက်စီနေဗနီနဲ့ဒါဇင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေကိုရုရှားရဲကဒီကနေ့ဖမ်းဆီးပါတယ် စိန့်ပီတာစဘတ်နဲ့တခြားမြို့တွေကလမ်းမတွေထက်ဆန္ဒပြပွဲတွေမဆခင်ကလေးမှာအတိုက်ခံကောင်းဆောင်နေဗနီကိုမော်စကိုမြို့တော်ကသူ့နေအိမ်အပြင်ဘက်မှာဖမ်းဆီးတာဖြစ်ပါတယ်။အတိုက်ခံကောင်းဆောင်နေဗနီကနောက်နှစ်မှာသမ္မတရွေးကောက်ပွဲဝင်ပြီးသမ္မတပူတင်နဲ့ပြိုင်မှုကြီးညာထားတာပါ။ဆန္ဒပြသူဒါဇင်နဲ့ချီပြီးဖမ်းဆီးခံရတာကိုသတင်းတောက်တွေတွေးခဲ့ပါတယ်။မြို့တော်မော်စကိုမှာ120လောက်ဖမ်းခံရပြီးတော့စိန့်ပီတာစဘတ်မှာ130ကျော်ဖမ်းခံရတယ်လို့အရက်ဖက်အဖွဲ့အစည်းတစ်ခုကပြုစုတဲ့စာရင်းမှာဖော်ပြပါတယ်။နိုဘိုစီးပရက်မြို့မှာလူ3000ကျော်ဆန္ဒပြခဲ့ကြပြီးတောင်ပိုင်းမြို့တွေဖြစ်တဲ့ဆိုချီ၊ကရာစနိုရက်၊ကာဇန်တွန့်နဲ့ဗလာဒီဗော့စတော်တို့မှာလည်းချီတဲ့ဆန္ဒပြခဲ့ကြပါတယ်။မော်စကိုမြို့တော်ကဆန္ဒပြသူတွေကိုတော့ရဲကမျက်ရည်ယိုတက်ွက်သုံးပြီးတော့လူစုခွဲပါတယ်။မော်စကိုမြို့လယ်မှာဆန္ဒပြပွဲကျင်းပဖို့အနာပိုင်တို့ကခနဦးခွင့်ပြုခဲ့ပေမဲ့အတိုက်ခံကောင်းဆောင်နေဗနီကရုရှားသမ္မတနန်းတော်ကိုတွားရလမ်းမကြီးထက်ကိုတင်းငင်နေနေကပြောင်းရွှေ့ခဲ့တာဖြစ်ပါတယ်။အနာပိုင်တွေကဆန္ဒပြပွဲမှာအတံပိုင်းဆိုင်ရာနဲ့ဗီဒီယိုဆိုင်ရာကိရိယာတွေတုံးကွယ်မပေးဘူးလို့သူကပြောတာပါဆန္ဒပြဖို့နေရာပြောင်းရွှေ့တာကိုရန်လိုတဲ့အပြုအမူအဖြစ်အနာပိုင်တို့ကယူဆပြီးအနာဖီဆန်မှုအဖြစ်ယူဆမယ်လို့ပြောဆိုခဲ့ပြီးမှအဖမ်းအစည်းတွေပေါ်ပေါက်လာတာဖြစ်ပါတယ်ရှင
်ကာရာနိုင်ငံပေါ်လွန်ခဲ့တဲ့သတင်းမဲ့ကနိုင်ငံတချို့တို့တဏမန်ရေးအဆက်အသွယ်ဖြတ်လိုက်ပြီးမဲ့နိုင်ငံရဲ့စီးပွားရေးနယ်ပယ်ပေါ်မှာတော့စိတ်ချယုံကြည်မှုရှိနေတယ်လို့ကာတာဘန်နာရေးဝန်ကြီးကပြောဆိုပါတယ်။စိန်ခေါ်ချက်တချို့ရှိနေပြီးမဲ့ကာတာရဲ့စီးပွားရေးကပုံမှန်အတိုင်းရှိနေပါတယ်လို့ဘန်နာရေးဝန်ကြီးအလီရှရစ် LMD ကဒီကနေ့ CNBC ရုပ်သံကထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားသွားပါတယ်ဒေတာရင်းစီးပွားရေးနဲ့ပတ်သက်ပြီးစိုးရိမ်စရာမရှိဘူးလို့လည်းသူကဆိုပါတယ်။ကာတာနဲ့တန်တမန်ဆက်ဆံရေးရဆိုင်ရောင်းကြေညာခဲ့တဲ့နိုင်ငံတွေအနေနဲ့တော့ဒေတာရင်းစီးပွားရေးလုပ်ငန်းတွေအထိနာစေတာကြောင့်ဗန်နာရေးခက်ခဲနဲ့ရင်ဆိုင်ရမှာလို့လက်ထပ်လောင်းပြောပါတယ်။ကာတာနဲ့ဆက်ဆံရေးဖျက်တော့တဲ့နိုင်ငံတွေထဲမှာ Saudi Arabia, Bahrain, Arabia Saudita များပြည်ထောင်စု၊ Egypt နိုင်ငံတို့လည်းပါဝင်ပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆွီဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဆွီဒင်ရောက်မြန်မာနိုင်ငံဘွားတွေနဲ့လည်းမကြသေးခင်ကတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးအတွက်ဝိုင်းဝန်းပံ့ပိုးကြဖို့တိုက်တွန်းသွားပါတယ်။တိုင
်းသားများနေပြီးတော့အားလုံးစုပေါင်းပြီးတော့ငါတို့မရမနေငြိမ်းချမ်းရအောင်လုပ်မယ်ဆိုတဲ့တန်လိမ့်ဆန်တာချောက်နေတယ်ဆိုလို့ရှိရင်ဒီငြိမ်းချမ်းရေးကမြန်မာမရဆက်အကြောင်းဘာမှမရှိပါဘူး။
ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပနေချိန်တစ်ဖက်မှာလည်းလူနည်းစုတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေတာပါမကြသေးခင်ကပဲကချင်ပြည်နယ်ဘက်ကတိုက်ပွဲတွေကြောင်းရာနဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရသလိုပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူအရေအတွက်ကလည်းတောင်းနေချီရှိနေပါတယ်ဒေါက်အောင်ဆန်းစုကြည်ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ချိန်ရွာမှာဖြစ်တယ်လို့ပြောဆိုပြီးပြည်သူတွေဘက်ကလက်နက်ကင်တပ်ဖွဲ့တွေငြိမ်းချမ်းရေးကိုဦးတည်လာအောင်တွန်းအားပေးရမှာဖြစ်တယ်လို့ပြောဆိုသွားပါတယ
်အခြားကျွန်တော်တို့နိုင်ငံမှာဆိုငြိမ်းချမ်းရေးရဖို့ဆိုတာဟာလက်နက်ကင်တိုင်းသားအဖွဲ့အစည်းတော်တော်များများနဲ့ကျွန်တော်တို့ကညှိနှိုင်းပြီးလုပ်နေရတာတခြားနိုင်ငံတွေမှာဆိုအများကြီးငြိမ်းချမ်းရေးရဖို့ဟာအလုံးစုံတစ်ဖွဲ့နှစ်ဖွဲ့လောက်နဲ့ပဲညှိရတာအဲ့တော့ဘယ်တော့အကောင့်ထဲပေါ်မှာလဲဆိုတာဟာဟိုကျမတို့တေချာမပြောနိုင်ဘူးကျမကတော့အများဆုံးကောင်းတဲ့ပေါ်ကျင်းတာပေါ့အဲ့ဒီလိုအများဆုံးကောင်းတဲ့ပေါ်ဖို့ဆိုတာပြည်သူပြည်သားတွေကအလုံးဝိုင်းဝန်းပြီးကူညီရတယ်အလုံးကငင်းကြဲဘက်ကိုတွန်းပေါ်ရတယ်ဒီငင်းကြဲရဲ့မှာပေါင်းနေတဲ့အစုအခွဲတွေကိုငင်းကြဲဘက်ကိုတွန်းပေါ်ရတယ်
ဆွီဒင်နိုင်ငံကိုရောက်နေတဲ့ဒေါက်အောင်ဆန်းစုကြည်ကဆွီဒင်ဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းဒီကနေ့တွေ့ဆုံခဲ့ပြီးမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကျန်းမာရေးနဲ့ပညာရေးဆိုင်ရာအကူအညီလိုအပ်ချက်တွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်ရှင်
။အမေရိကန်နဲ့နိမိတ်ဖြစ်တဲ့ပေါ်တိုရီကိုကျွန်းကိုအမေရိကန်ရဲ့52ခုမြောက်ပြည်နယ်အဖြစ်သတ်မှတ်ဖို့နဲ့ပတ်သက်ပြီးအလို့သဘောလူလူဆန္ဒခရင်ပွဲကိုတနေ့နေ့ကကျင်းပခဲ့ပါတယ်။ဒါပေမဲ့အဲဒီဆန္ဒခရင်ပွဲကနေရလာတဲ့ရလဒ်ကိုတော့တရားဝင်အတီးပြုဖို့မလိုပါဘူး။မဲပေးသူ9သိန်းလောက်ကပြည်နယ်တစ်ခုအဖြစ်သတ်မှတ်ဖို့မဲပေးခဲ့ကြပြီး9600ကတော့တီးကြလွတ်လပ်စွာရက်တည်ဖို့နဲ့ကျန်တဲ့6900လောက်ကတော့လက်ရှိအနေအထားတိုင်းဆက်ရှိနေဖို့မဲပေးခဲ့ကြပါတယ်။ဒီဆန္ဒခရင်ပွဲကိုစုစုပေါင်းမဲပေးနိုင်သူဦးရေရဲ့23%ကမဲပေးခဲ့ကြတာပါ။ဘေဒီမိုကရေစီ ိုင်ငံမှာမဆိုရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ကြတဲ့လူများစုရဲ့ဆန္ဒကအမြဲတမ်းအနံ့ရလေရှိတယ်လို့ပေါ်တိုရီကိုကျွန်းရဲ့အုပ်ချုပ်ရေးမှူးပက်ဒရိုရိုဆယ်လိုကပြောပါတယ်ဒါဟာပေါ်တိုရီကိုကျွန်းမှာ၅ချိန်မှလုပ်တဲ့အလို့သဘောလူလူဆန္ဒခံယူပွဲဖြစ်ပါတယ်၂၀၁၂တုန်းကလည်းပေါ်တိုရီကိုမှာနေထိုင်တဲ့သူတွေကပြည်နယ်ဖြစ်တတ်မှတ်ဖို့အတွက်မဲပေးခဲ့ကြပေမဲ့ဒီကိစ္စကိုအဓိကဆုံးဖြတ်ပေးမဲ့အမေရိကန်လွှတ်တော်ကဒါနဲ့ပတ်သက်ပြီးတော့ဆောင်ရွက်ခဲ့တာမရှိပါဘူးဝါရှင်တန်အခြေစိုက် Inter-American Dialogue အဖွဲ့ကအကြီးတန်းသုတေသီပီတာဟန်ကင်ကတော့ဒီလူလူဆန္ဒခံယူပွဲကဘာမှကိုအတိတ်ပဲမရှိသလောက်ပဲလို့ပြောလိုက်ပါတယ်ဒီလူလူဆန္ဒခံယူပွဲကျင်းပတဲ့အချိန်မှာပေါ်တိုရီကိုမှာနေထိုင်တဲ့သူတွေကိုအမေရိကန်နိုင်ငံသားအဖြစ်ပြီးတဲ့နှစ်ပေါင်း100ပြည့်တဲ့နှစ်ပတ်လည်နေ့တွင်လည်းတိုက်ဆိုင်နေပါတယ်ခင်ဗျာ
အင်တာနက်ဆိုင်ဘာရာဇဝတ်မှုတွေတည်တည်တာတာတိုးလာနေတာကြောင့်အွန်လိုင်းပေါ်ကနေချင်းချောက်အကြက်ကင်နာတွေထိပါစော်ကားမှုတွေကနေကာကွယ်နိုင်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကထောက်နှက်ချီတဲ့ကျောင်းသူလေးတွေကိုစတင်လေ့ကျင့်သင်ကြားပေးနေပါတယ်။ဘင်္ဂလားဒေ့ရှ်မြို့ပြဒေသတွေကကျောင်းသူတွေအနေနဲ့အွန်လိုင်းပေါ်ကချင်းချောက်မှုတွေနဲ့ကိုတွေ့ကြုံလာတဲ့အခါကိုကိုကိုလုံခြုံအောင်ဘယ်လိုကာကွယ်ရမလဲဆိုတာကိုသင်ကြားပေးတဲ့စမ်းသပ်အစီအစဉ်တစ်ခုကိုဘင်္ဂလားဒေ့ရှ်အစိုးရကဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကစိုက်ဘာရာဇဝတ်မှုအများစုကမိန်းကလေးငယ်တွေကိုပစ်မှတ်ထားတာကြောင့်အစိုးရဘက်ကအခုလိုဆောင်ရွက်ရတာလို့ ICT ဝန်ကြီးဇူးနစ်အာမက်ပါလစ်က BOE ကိုပြောပါတယ်။နိုင်ငံတော်ကကောလိတ်နဲ့ကျောင်း 38,000 ကကျောင်းသား340တို့မှစိုက်ဘာရာဇဝတ်မှုတွေကနေကာကွယ်ရေးတင်ကြားပေးမှဖြစ်တယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်စဉ်အင်တာနက်အသုံးပြုသူတိုးလာနေပြီးအင်တာနက်လူမှုကွန်ရက်တွေကိုအသုံးပြုသူရဲ့ထက်ဝက်နီးပါးကအမျိုးသမီးတွေနဲ့ဆယ်ကျော်သက်အမျိုးသမီးတွေဖြစ်ပါတယ်။စိုက်ဘာရာဇဝတ်မှုတွေရဲ့90ရာခိုင်နှုန်းကလည်းအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်ကျူးလွန်ခံနေရတာဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာဝီမြို့မှာအစ္စလာမ်အစိုးရတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွင်အင်ဒိုနီးရှားအပါဝင်ပြည်ပနိုင်ငံတွေကမွတ်စလင်တွေလည်းပါဝင်နေပြီးငွေကြေးအရာနဲ့အကူအညီတွေပေးနေတယ်လို့သတင်းရရှိကြောင်းဖိလစ်ပိုင်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်တပ်ဖွဲ့တွေကမင်ဒနာအိုကျွန်းကအကြမ်းဖက်ပွဲလို့သတင်းရရှိတဲ့မော်တီတပုံအဖွဲ့ကိုချေမုန်းနာတွေစတင်လှုပ်ဆောင်နေပြီးအတော်များများကိုရှင်းလင်းနိုင်ခဲ့တယ်လို့ဒီအဖွဲ့ကိုစတင်တီထောင်တဲ့ညီကို2ယောက်ရဲ့အဖေနဲ့အမေကိုလည်းဖမ်းဆီးလိုက်တယ်လို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာအကြမ်းဖက်တိုက်ဖြတ်ရေးလုပ်တဲ့နေရာမှာအမြဲတမ်းအားနေပြီးတော့ကျွန်းနိုင်ငံဖြစ်တာရဲ့ရည်တဲ့အင်အားအပြော့တာကြောင့်ဖိလစ်ပိုင်နိုင်ငံတွေကိုအလွဲတကူဝင်နိုင်တယ်လို့ဒီလာဆယ်လီတက်ကတူကနိုင်ငံရေးသိပ္ပံပညာရှင်အန်တိုနီယိုကွန်ထရီရက်စ်ကပြောပါတယ်မာရာဝီတိုက်ပွဲတွင်သေဆုံးသွားတဲ့134ယောက်ထဲမှာဆော်ရီနိုင်ငံသား2ယောက်မလေးရှား2ယောက်ယီမင်နဲ့ချက်ချနီးယား1ယောက်ပါဝင်ပါတယ်ခင်ဗျာ
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးတော့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါရမယ်ဆွီဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့ဆွီဒင်ဝန်ကြီးချုပ်စတီဖန်လူဗီယန်နဲ့နိုင်ငံခြားရေးဝန်ကြီးမာဂော့တ်ဗော့စတန်တို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံအရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်၊ကျန်းမာရေးနဲ့ပညာရေးဆိုင်ရာအကူအညီလိုအပ်ချက်တွေအကြောင်းဝန်ကြီးချုပ်နဲ့တွေ့ဆုံမှုအပြီးပူရဲလုတ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။မခင်ဖြူတွေကအပြည့်အစုံတင်ပြပေးထားပါတယ်ရှင်။
ဆွီဒင်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဆွီဒင်ဝန်ကြီးချုပ်စတီဖန်လူဗီယန်နဲ့ဒီကနေ့နေ့လယ်ပိုင်းကတွေ့ဆုံပြီးတော့နှစ်နိုင်ငံရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးရေးမှာပညာရေးကဏ္ဍရဲ့အရေးပါမှုနောက်ကျန်းမာတန်းတူခွင့်ကိစ္စရပ်တွေနဲ့ရခိုင်ပြည်ပတ်ခါနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့တဲ့အကြောင်းဒီတွေ့ဆုံမှုအဖြစ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆွီဒင်ဝန်ကြီးချုပ်လူဗီယန်ကပြောဆိုသွားပါတယ
်။ We have talked about remaining challenges also of course in Myanmar and I have raised concerns about the situation in Rakhine State.
We have discussed ကျန်နေတဲ့စိန်ခေါ်ကဲဆန်းချက်တွေအကြောင်းဆွေးနွေးပြပါတယ်။ရခိုင်ပြည်နယ်ချင်းနီနဲ့ပတ်သက်လို့ကျွန်တော်ရဲ့စိုးရိမ်ချက်ကိုလည်းပြောပြပါတယ်။ပြည်ပခါရဲ့အဓိကအကြောင်းရင်းကိုဖြည့်ရှင်းဖို့ဆိုတာကျွန်တော်တို့ဆွေးနွေးပြပါတယ်။အမုန်းစကားပြောဆိုမှုတွေကိုရပ်တန့်စေဖို့အတွက်ဘာသာပေါင်းစုံချစ်ကြည်အစီအစဉ်တွေလိုအပ်တာကိုပြောပြပါတယ်။လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ခံမှုတာဝန်ယူမှုအပိုင်းကိုလည်းဆွေးနွေးပြပါတယ
်။ဒေါက်ဆာစုကြည်ကလည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အစိုးရရဲ့ကြိုးပမ်းမှုတွေအကြောင်းကိုပြောဆိုသွားခဲ့တယ်လို့မြန်မာနိုင်ငံစီးရဲမွေးတည်ရတဲ့အကြောင်းရင်းတွေဟာနှစ်ပေါင်းများစွာပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအားနည်းခဲ့တာကြောင့်ဖြစ်တယ်လို့ပြောဆိုသွားပါတယ်။
Our country, which at one time was considered the most progressive in Southeast Asia, is now one of the poorest in the region. we are poor because
တချင်ကရှေ့တောင်အာရှမှာအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်ခဲ့တဲ့ကျမတို့မြန်မာနိုင်ငံဟာအခုဆိုရင်ကမ္ဘာမှာအဆင်းရဲဆုံးနိုင်ငံတစ်ခုဖြစ်နေပါတယ်အခုလိုဆင်းရဲရတာဟာကျမတို့ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့ပညာရေးနဲ့ကျန်းမာရေးခန္ဓာတွေကိုနှစ်ပေါင်းများစွာဆိုးဆိုးဝါးဝါလိလူရှုခဲ့တာကြောင့်ဖြစ်ပါတယ်ရေရှည်တည်တံ့တဲ့ဖွံ့ဖြိုးတိုးတက်မှုတွေရှိဖို့ဆိုရင်ပညာရေးနဲ့ကျန်းမာရေးအပိုင်းတွေမှာတိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်။ဒါဟာကျမတို့လက်ရှိကြိုးပမ်းနေတဲ့ကိစ္စတွေပဲဖြစ်ပါတယ
်။ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့တော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှစုံဖြတ်ချက်ချပြီးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းတာဟာဒီဒေသရင်းကအခြေအနေကိုပို့ပြီးတော့ဆိုးဝါးစေနိုင်တာကြောင့်မြန်မာအစိုးရကဒါကိုလက်မခံတာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်
။ A fact-finding mission appointed by the United Nations would not have helped the situation. It would have created greater hostility between the different communities.
So the reason why we dissociated ourselves from the resolution အခြေအနေပိုကောင်းလာအောင်အထောက်အကူမပြုတဲ့အပြင်မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနေကြပို့ပြီးတော့မှရန်လိုမုန်းတိမှုတွေဖြစ်လာစေနိုင်ပါတယ်ဒီကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကျမတို့လက်မခံတာကတော့ကျမတို့တည်ဆောက်လို့တဲ့ဒေတာတွင်အချင်းချင်းအပြန်အလှန်ယုံကြည်နားလည်မှုနဲ့တဟဇာတာရှိရှိအတူရှင်တွဲနေထိုင်နိုင်မှုကိုအထောက်ပံ့ပေးနိုင်လိမ့်မယ်လို့မယုံကြည်သလိုနှစ်ဖက်စလုံးမှာရှိနေတဲ့ကြောက်ရွံ့စိတ်တွေကိုလည်းဖြေဖြောက်ပေးနိုင်လိမ့်မယ်လို့ကျမမထင်ပါဘူး
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအကောင့်ထည်ပေါ်ဆောင်ရွက်တဲ့နေရာမှာအခက်အခဲတွေရောတိုးတက်မှုတွေရောရှိနေတယ်ဆိုတာကိုလည်းတောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ရှေ့ဆက်ဆောင်ရွက်ရမယ့်ကိစ္စရပ်တွေကိုအစိုးရအနေနဲ့မစုံမနစ်ဆောင်ရွက်သွားမယ်ဆိုတာကိုလည်းတောင်ဆန်းစုကြည်ကပြောသွားပါတယ်။ဆွေဒင်ဝန်ကြီးချုပ်နဲ့မတွေ့ဆုံခင်ဒီကနေ့မနက်ပိုင်းတုန်းကဆွေဒင်နိုင်ငံသားရေးဝန်ကြီးမာကော့ဖ်ဖော့စတာနဲ့တွေ့ဆုံရမှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လူအခွင့်ရေးရာသီဥတုပြောင်းလဲမှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းဆွီဒင်နိုင်ငံသားရေးဝန်ကြီးဖော့စတန်ကသူ့ရဲ့ Twitter လူမှုအကွင့်ရဲ့စာမျက်နှာမှာဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဆွီဒင်ရောက်မြန်မာပြည်သူတွေနဲ့လည်းမကြာခင်နိုင်ပိုင်းအတွင်းကတွေ့ဆုံခဲ့တာပါ။မြန်မာအစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးနှစ်ခုစလုံးကိုတပြိုင်နက်တည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းနဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းပူးပေါင်းပါဝင်ကူညီကြဖို့တိုက်တွန်းစကားပြောကြားသွားပါတယ်။ဒေါ်ဆန်းစုကြည်ဟာဆွီဒင်ဝန်ကြီးချုပ်လူဗီယန်နဲ့ဆွီဒင်လွှတ်တော်ဥက္ကဋ္ဌအာဗန်အာလင်းတို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုနှစ်ရက်ကြာတရားဝင်ချစ်ကြည်ရေးခရီးရောက်ရှိနေတာပါ။မနေ့ပြန်အင်္ဂါနေ့မှာတော့ဆွီဒင်လွှတ်တော်မှာမိကွန်းပြောကြားမှာဖြစ်ပါတယ်။ဒီဆွီဒင်ခီးစင်မတိုင်ခင်ကနေဒါနိုင်ငံကိုလည်း၅ရက်ကြာချစ်ကြည်ရေးခရီးသွားရောက်ခဲ့ပြီးတော့ကနေဒါဝန်ကြီးချုပ် Justin Trudeau နောက်ကနေဒါဘုရင်ကန်ချုပ် David Justin အပါအဝင်ကနေဒါဆူရအရာရှိတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါသေးတယ်ရှင်
။မခင်ဖြူထွေးပါရှင်။အခုတော့မြမပြက်ကြအလျင်သတင်းဖဲလဲရအောင်ပါ။ဘိတ်ကနဲ့ရန်ကုန်ကိုအသွားပြက်ကြခဲ့တဲ့တပ်မတော်လျင်ပေါ်ပါခီးတဲ့ရဲ့ရုပ်အလောင်း83လောင်းကိုဒီကနေ့ဂျွန်လ10ရက်နေ့ညနေပိုင်းအထိတွေ့ရှိထားပြီးခီးတဲ့အားလုံးတွေ့တဲ့အထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။လျင်ပြက်ကြရတဲ့အကြောင်းရင်းကိုသိနိုင်ဖို့အရေးကြီးတဲ့လျင်အစိတ်ပိုင်းတွေရှာဖွေတာမှာတော့အခက်အခဲတချို့ရှိနေတယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
ပြကြတက်မရော Y8 လေးရင်ပေါ်ပါခီးသည်တွေအားလုံးကိုရှာဖွေတွေ့ရှိတဲ့အထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစူးစမ်းလှုံ့ဆော်သွားမယ်လို့တက်မရောသတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးမြင့်မင်းဦးကပြောပါတယ
်ရှာဖွေကယ်ဆယ်ရေးတော့ကျွန်တော်တို့ကတော့အားလုံးတွေ့ရတဲ့ကျွန်တော်တို့ကရှာမှာပဲဒါပေမဲ့နောက်ဆုံးမတွေ့နိုင်တော့ဘူးလို့ဆုံးဖြတ်တဲ့အချိန်ရှိပေါ့နော်ဥမာအဲ့လောက်ထိတော့ရှာဖို့ရှာမှာကျွန်တော်တို့ကတွေ့အောင်ကျွန်တော်တို့ကရှာဖို့စူးစမ်းနေပါတယ်ခင်ဗျာအဆုံးတော့ဘာမတွေ့တော့ပါဘူးဆိုပြီးတော့အားလုံးဆုံးဖြတ်လိုက်တဲ့အချိန်လေးပေါ့နော်အဲ့ဒီညမှာကျွန်တော်ကရက်မှာကျွန်တော်ကကြိုးစားချင်ပါပ
ါဒီကနေ့ဇွန်လ12ရက်နေ့ညနေပိုင်းအထိပြက်ကြတက်မရောလီရင်ပေါ်ပါခီးသည်တွေရဲ့ရုပ်အလောင်း83လောင်းရှာဖွေတွေ့ရှိထားပြီး39ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်ပြက်ကြသွားတဲ့လီရင်ပေါ်ပါကလေး15ယောက်စလုံးရဲ့ရုပ်အလောင်းတွေကိုတော့ရှာဖွေတွေ့ရှိထားပြီးလို့ဆိုပါတယ်လီရင်ဘာကြောင့်ပြက်ကြတယ်ဆိုတာသိနိုင်ဖို့အတွက်လင်းရင်ရဲ့အရေးကြီးအစိတ်ပိုင်းတွေကိုရှာဖွေရမှာတော့အခက်အခဲတချို့ရှိတယ်လို့ဗိုလ်မှူးကြီးမြတ်မင်းဦးကပြောပါတယ်
။ကျွန်တော်လင်းရင်ရှာတော့ဟိုရေငုတ်တာတော့အလုံးဟုတ်တယ်ကြာဒါပေမဲ့အောက်မှာကဟိုဖေဖီယာလောက်ဆိုတော့မြင်တာကမမြင်ဘူးဖြစ်နေတာဒီအဲ့လိုဖြစ်နေတာဒီဘက်မှာခက်ခဲဖြစ်နေကြတယ်ဒီလိုဆိုတော့အဲ့လိုဖြစ်နေ။ဒီမှာ black box ဆိုတာမျိုး site recorder တွေပါရှိတယ်ဗျာ။အဲ့ဒါမျိုးတွေရှာမယ်။အဲ့ဒါရမှာပဲအချိန်မှန်သိရမှာပေါ့နော်။အဲဒီလင်းရင်တွေ့ဖို့ကျွန်တော်ကစူးစမ်းဝယ်သားလဲကောင်းအောက်မှာလဲဒီဖေဖီယာကျော်ဆိုတော့ဒီမြင်အားမရှိတော့ဘူးလေ။ဟိုရေကအဲ့လိုဖြစ်သွားပြီ။အဲ့လိုဖြစ်တော့ကျွန်တော်ကဟိုတော်တော်လေးကိုခက်ခဲဖြစ်နေတာ
။လေရင်ပြက်ကြတဲ့အကြောင်းရင်းကိုသိနိုင်ဖို့ Black Box လိုမျိုးလေရင်ရဲ့အဓိကအစိတ်ပိုင်းတွေကိုရှာဖွေတွေ့ရှိဖို့လိုပြီးလက်တလုံးမှာတော့လေရင်ဘိန်းတလုံးပဲရှာတွေ့ထားတာဖြစ်ပါတယ်။လေရင်ပြက်ကြတယ်လို့ယူဆရတဲ့နေရာတစ်ဝိုက်မှာတက်မရော်စစ်ရေးရင်တွေ လေရင်တွေနဲ့ရဟတ်ရင်တွေအပါအဝင်ဒေသခံ94တွေနဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်နေတယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားတာပါတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ပြီးခဲ့တဲ့ရက်ပိုင်းကပြတ်ကြားခဲ့တဲ့တမရော်တည်ယူပို့ဆောင်ရေးလေရင်ကိုမတွေ့တွေ့အောင်ရှာမယ်လို့ပြောကြားထားပြီး Y8 လေရင်ပြတ်ကျမှုဟာတမရော်ရဲ့တမိုင်းမှာပထမဆုံးနဲ့အဆိုးဝါးဆုံးလေရင်ပြတ်ကျမှုဖြစ်စဉ်ဖြစ်တယ်လို့ပြောဆိုထားပါတယ်တမရော်အရာရှိစစ်တီနဲ့မိသားစုဝင်တွေပါဝင်တဲ့ Y8 ပို့ဆောင်ရေးလေရင်ဟာဇွန်လ9ရက်နေ့ဗိမ်းမြို့ကနေရန်ကုန်ကိုအသွားရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကျခဲ့တာပါလေရင်ပြတ်ကျတယ်လို့ဆိုရမှာပောက်ကွဲပစ္စည်းတွေလီယင်မောင်းသူရဲ့အားနည်းချက်အပါအဝင်ရာသီဥတုနဲ့ဆက်ပိုင်းဆိုင်ရာချုပ်ယွင်းချက်တွေကိုထည့်သွင်းစဉ်းစားရမှာဖြစ်တယ်လို့တပ်မတော်ကောက်ွယ်ရေးဦးစီးချုပ်ကပြောဆိုထားပါတယ်ရှင်
။မမင်းမြင့်ခိုင်တင်ပြသွားတော့ပါအခုတော့ကချင်ပြည်နယ်ရင်းကဒုက္ခသည်တွေဖက်ဆက်ရအောင်ပါ။အခုလာမယ့်ဂျွန်လ15ရက်နေ့နောက်ဆုံးထားပြီးကချင်ပြည်နယ်တနိုင်းကမော်ရင်တွေကနေထွက်ခွာကြဖို့စစ်တပ်ကတတိပေးပြီးတဲ့နောက်တနိုင်းဖက်ကိုထွက်ပြေးလာတဲ့စစ်ပြေဒုက္ခသည်ဦးရေဟာထောင်ချီရှိလာနေပြီးနေထိုင်စားသောက်ရေးအတော်လေးခက်ခဲဖြစ်နေတယ်လို့ဒုက္ခသည်ကူညီပေးနေသူတွေကပြောပါတယ်။အခုလိုတကြောပြန်စီရင်တင်းမာမှုတွေရှိလာနေတဲ့ကချင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်အရသားတချို့ထိခိုက်မှုတွေရှိလာနေတဲ့အပေါ်စိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်။အသေးစိတ်ကိုတော့မဆုမုံကပြောပြထားပါရရှင်
။ဟုတ်ပါတယ်။ဂျွန်လဇန်ပိုင်းကနေစလို့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ကြာတင်းမာလာတဲ့စီရင်အခြေအနေတွေကြောင့်ကချင်ပြည်နယ်တနိုင်းမြို့နယ်ရင်းကရွှေနဲ့ဘရင်မော်ရင်း10ခုကနေထိုင်တဲ့သူတွေဆက်ပြီးနေထိုင်ခွင့်မပြုတော့ဘဲဂျွန်လ15ရက်နေ့နောက်ဆုံးထားပြီးထွက်ခွာသွားကြဖို့ဂျွန်လ5ရက်နေ့ကနေစလို့စစ်တပ်ကစာရီဖြန့်ဝေညွှန်ကြားထားပါတယ်။အလားတူပြီးခဲ့တဲ့ဂျွန်လ10ရက်နေ့ကစပြီးမော်တော်ယာဉ်တွေအနေနဲ့ဖားကန့်မြို့နဲ့တနိုင်းမြို့ဆက်ဆက်ဝင်းကျင်လမ်းတွေပေါ်မှာည9နာရီကနေမနက်6နာရီအတွင်းသွာလာခြင်းမပြုဖို့ကချင်နဲ့နှက်ကင်တပ်ဖွဲ့ KIA ကနေအမိန့်ထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်ရတာကလည်းတိုက်ပွဲဖြစ်လာမယ့်အခြေအနေဖြစ်လာရင်ခရီးသွားပြည်သူတွေထိခိုက်မှုမရှိအောင်ထုတ်ပြန်တာပါလို့လည်း KIA ဘက်က VOA မြန်မာပိုင်းကိုပြောထားပါတယ်။တကယ်လို့တတ်မှတ်ချိန်ကိုကျော်လွန်ပြီးခရီးသွားလို့ဖြစ်ပေါ်လာမယ့်ဘလို့ကိစ္စရွက်တွေကိုမဆိုကချင်လွတ်လပ်ရေးတပ်အနေနဲ့တာဝန်ခံမှာမဟုတ်ကြောင်းကိုလည်းသူတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။အခုလိုမျိုးစီးရဲတင်းမာနေတဲ့အခြေအနေမှာတနိုင်းမျိုးတွေကိုမော်ရွေးလုပ်ငန်းခွင်တွေကနေစစ်ပြေးဒုက္ခတွေထောင်ချီထွက်ပြေးလာနေပြီးဒီထွက်ပြေးလာတဲ့ဒုက္ခတွေအများစုဟာဒေသခံတွေမဟုတ်ပဲရွှေပြောင်းလုံလောက်ကင်သူတွေဖြစ်တဲ့အတွက်သူတို့အတွက်ခိုးလုံနေထိုင်ရေးနဲ့စားဝတ်နေရေးအတော်လေးအခက်အခဲဖြစ်နေတယ်လို့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခတွေဒီအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသခံအခြေဆိုင်လူမှုအဖွဲ့အစည်းတွေစုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွေ့အမှုဦးခန်ရှာအောင်ကအခုလိုပြောပါတယ
်လုံချုံရေးတော့လုံခဲ့တဲ့ဖတ်ကစာပြင်မှာပေါ့နော်တချို့နေရာမှာတိုက်ပွဲတွေလည်းပြန်ပြင်မှာဖြစ်လာတဲ့အနေအထားရှိတယ်ရွာတချို့မှာဒီအမြောက်ဆန်ကြလို့အရက်သားတချို့ကလည်းထိခိုက်ဒဏ်ရာရခဲ့တဲ့အနေအထားတွေလည်းရှိတယ်နောက်ပြီးလုံခဲ့တဲ့ပတ်တုံးကအဖက်မှာတချို့ဖြစ်အတည်မှာရှိတဲ့ပရင်တို့ရွှေမော်တို့ကအမရှိနေတဲ့အရက်သားတွေကိုအဒီနေရာကနေဂျွန်လ15ရက်မတိုင်မီစွန့်ဖို့ဆိုတဲ့ဝေစာတီလေးရတယ်နောက်တစ်ဖက်မှာကျတော့ဒီကဲဟိုဖက်ကနေလေအဖက်မှာဒီထုတ်ပြန်ထားတဲ့စာတီလေးပြန်ရှိတော့လုံချုံရေးအနေနဲ့ပြောမယ်ဆိုရင်အရက်သားတွေအတွက်လောလောဆယ်အနေထားမှာတော်တော်လေးအကအကွယ်မိနေတဲ့အနေထားမျိုးမှာရှိနေတာဖြစ်ပါတယ
်ဒီစီဘေးဆောင်တွေကိုလောလောဆယ်မှာတော့တနိုင်းမျိုးခရီးရဘာသာရေးကြောင့်နေနဲ့ဘုံကြီးကြောင့်နေမှာခေတ္တထားရှိထားပြီးကြာရှည်မှာတော့ရေရှည်နေထိုင်ရေးအတွက်စိုးရင်စရာဖြစ်လာတယ်လို့ဥခွန်ရှာအောင်ကပြောပါတယ်
ကျွန်တော်မှာပိုရှံဘတ်ဂျက်တွေမရှိတော့သူတို့ကိုအကူအညီပေးနေပို့ပဏာရေးမှာပေါ့နော်ငွေကြေးအဖြစ်လည်းတော်တော်ခက်ခဲနေတဲ့အနေထားမှာရှိတယ်ဒါပေမဲ့လောလောဆယ်အနေထားတော့သင်းတော်တို့ဟိုမှာရှိတဲ့ယမီယဖာတို့ကသူတို့ကြုံရရရနဲ့အဲ့လိုတလို့တော့ဖြစ်ရှိနေတဲ့အနေထားမှာရှိပါရဲ့ပေါ့
အခုလက်ရှိကချင်တနိုင်းဘက်ကိုတိမ်းချောင်လာနေရတဲ့စစ်ပြေးဒုက္ခသည်တွေအထူးသဖြင့်နေကံမဟုတ်တဲ့အလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကချင်ငင်းရရေးလှုံရှားသူကိုပက်ထရစ်ကွန်ဂျာလီကလည်းအခုလိုပြောပြပါတယ်
များသောအားဖြင့်အဲ့လိုထွက်ပြေးလာကြတဲ့လူတွေတော်တော်များများဒေသခံတွေကတော့အရန်နဲပါတယ်ပေါ့များသောအားဖြင့်ကတော့ဒီဒီမဘကလာပြီးတော့လာတူးကြတဲ့လူတွေပါခင်ဗျသူတို့တော်တော်ဒုက္ခရောက်ပါတယ်ခုတော်တော်စမြို့ထဲကိုရွာထဲကိုဘေးမဝင်တဲ့ကိစ္စတွေကသူတို့အတွက်တိတ်ခက်ခဲဖြစ်စေနိုင်ပါတယ်ခင်ဗျ
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာသဘောတူစာချုပ် MCA လက်မှတ်မထိုးထားတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့အပေါ် MCA ထိုးနိုင်ရေးစီရေးအရာဖိအားပေးနေတဲ့သဘောဖြစ်တယ်လို့လည်းကိုခွန်ကြာလီကသုံးသပ်ပါတယ
် MCA ကိုထိုးဖို့အတွက်အချက်ကိုင်တယ်လို့ကျွန်တော်တို့ကအထင်နဲ့ပေါ့နော်သူတို့ pressure နီးနဲ့ approach လုပ်တယ်ဆိုတာမအောင်မြင်ဘူးဆိုလို့လည်းကျွန်တော်ပြောချင်ပါတယ်ဘာလို့ဆိုလူတိုင်းကစပွဲမှာဖြစ်ရှင်းတာအကောင်းဆုံးအဲ့လို pressure တိတ်ပြီးတဲ့အခါကျ MCA process ကနေကယ်ထွက်သွားတယ်ဆိုတဲ့ဥစ္စာမျိုးတွေကကျွန်တော်တိုက်ပီးပြီးသားတွေကအင်မတန်ထိတ်လန့်စရာကောင်းပါတယ်ခင်ဗျာလက်ရှိနိုင်ငံရဲ့ engineering process ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်သားတွေတော့ဆွေးရည်စရာအတိရှိပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ခုချိန်ထိစစ်ပြေးဒုက္ခသည်စခန်းနေမှာနှင်းနဲ့ချီနေထိုင်ခိုလုံနေကြရစေအနေထားဖြစ်သလိုတနိုင်းဘက်မှာစစ်ပြေးရှောင်ထွက်ပြေးနေရစေထောင်ချီတဲ့ဒုက္ခသည်တွေအရေးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့အထူးစဉ်းစားဆောင်ရွက်ပေးကြဖို့တောင်းဆိုလိုပါတယ်လို့ကချင်စစ်ပြေးဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါတယ်ရှင်
မဆုံမတင်ပြတော်ရပါ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ငင်းချမ်းရေးသတင်းဆောင်ပါတပုတ်ဆက်ပါမယ်ညညတော်တိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN နဲ့မြန်မာငင်းချမ်းရေးကော်မရှင်အဖွဲ့ဝင်တွေဟာပြီးခဲ့တဲ့သတင်းပတ်ကွန်ကတွေ့ဆုံခဲ့ကြပြီးအလားအလာကောင်းတွေရှိနေပြီးတော့လာမယ့် July လဆမိုင်းမှာထပ်မံတွေ့ဆုံဖို့သဘောတူညီမှုရရှိခဲ့တယ်လို့နှစ်ဖက်အဖွဲ့ကောင်ဆောင်တွေကပြောပါတယ် UNFC ဘက်ကတင်ပြချက်တွေသဘောတူလက်ခံနိုင်တဲ့အဆင့်ရောက်ရင် NCA မထိုးခင်စကြမှာ deep of commitment ဆိုရက်ဂတိကဘောသဘောမျိုးလက်မှတ်ရေးထိုးဖို့ရှိတယ်လို့လဲ UNFC တာဝန်ရှိသူတွေကပြောပါတယ် POA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်ရှင
် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ညီညွတ်သောတိုင်းဒေသလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့မြန်မာငင်းချမ်းရေးကော်မရှင်တို့ရဲ့အလို့သဘောတွေ့ဆုံမှုကအလားအလာကောင်းတယ်လို့ TBN ဖွဲ့ခေါင်းဆောင်ခူးဦးရဲကပြောပါတယ်
တွေ့ဆုံမှုကတော့ကျွန်တော်နှစ်ဖက်စလုံးပုံပုံလေးလေးနဲ့ဖြစ်ဆက်သွားမဲ့ဖြစ်စဉ်တွေအတွက်နောက်ဆုံးတွေ့ဆုံတဲ့တွေ့ဆုံပွဲရဲ့ရလာကောင်းလို့ပြောလို့ရပါတယ
်ပြီးခဲ့တဲ့စနေနေ့တုန်းကထိုင်းနိုင်ငံချင်းမမြို့မှာနှစ်ဖက်တွေ့ဆုံဆွေးနွေးခဲ့ပြီးလာမယ့်ဇူလိုင်လရက်မှာစတမအချိန်ပြန်လည်တွေ့ဆုံဖို့သဘောတူညီခဲ့ကြတာပါ UNSC ဘက်ကတင်ပြတောင်းဆိုချက်ကိုချက်ဟာမြန်မာငင်းချမ်းရေးကော်မရှင်ဖွဲ့ဝင်တွေနဲ့သဘောထားကွဲလွဲမှုမရှိတဲ့အတွက်လာမယ့်စတမအချိန်တွေ့ဆုံမှုကအပြေကောင်းရရှိမယ်လို့ယုံကြည်ကြောင်းအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့ခေါင်းဆောင်ဦးအောင်စိုးကပြောပါတယ်
ဒီတင်ပြတဲ့ချက်ကူချက်ကကျွန်တော်တို့နှိမ့်နိုင်ခဲ့တာအားကြီးရှိပါတယ်။အဲ့မှာလည်းကျွန်တော်တို့ဘောရာကုလမှုအကြီးကျယ်ရှိပါဘူး။စကလုံးအပြောင်းလဲလေးတွေပဲရှိပါတယ
်။နှစ်ဖက်ဘက်တွေ့ဆုံမှုမှာ UNSC တောင်းဆိုချက်ကိုးချက်နဲ့တပ်ပိုင်းဆိုင်ရာတည်ဆုပ်နေမှုတွေကိုဆွေးနွေးနိုင်ခဲ့ကြတယ်လို့ TBN ဖွဲ့ခေါင်းဆောင်ခူးရယ်ကပြောပါတယ်
။ကျွန်တော်သူဖြစ်ရတော့ရှစ်ချက်ထဲမှာကျွန်တော်တို့အရင်ကမဝက်ပြင်းသဘောတူလိုက်တဲ့အနေထားအောက်မှာဆိုလို့ရှိရင်ချက်နှစ်ချက်ရှိပါတယ်။အဲ့ဒါပါလဲဆိုတော့နိုင်ငံရေးနဲ့ဆက်ဆံတဲ့ကိစ္စရပ်တွေကိုကျွန်တော်တို့ဥပောင်းပြန်လည်သုံးသပ်တဲ့ဖြစ်စဉ်မှာရှင်တွဲပြီးသွားမယ်လို့ကျွန်တော်ပြောထားတာရှိတယ်လို့ပဲဒီတပ်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးလည်း GMC ဖြစ်စဉ်မှာပေါ့နော်ကျွန်တော်ရှင်တွဲပြီးသွားမယ်ဆိုပြီးကျွန်တော်ပြောထားတယ်။ဆာမချင်းမြောက်တကယ်လို့အချိန်ရှင်လုံးပွဲပြန်ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီဟာကတော့ကျွန်တော်တို့ပြောင်းလဲနိုင်တဲ့တခြားသောနေလာနဲ့ပတ်ဝန်းနိုင်မှုကိုကျွန်တော်တို့ကကြီးလေတော့ရှင်လို့ချက်ဖို့ဒီနေ့လည်းကျွန်တော်တို့အကြံပေးရှင်လို့ဖြစ်ကြ
မူရသဘောတူညီမှုရရှိထားတဲ့ချက်ကိုချက်နဲ့ကနိုင်ငံရေးဆိုင်ရာတပ်ပိုင်းဆိုင်ရာကိစ္စရပ်တွေဟာမြန်မာငင်းချမ်းရေးကော်မရှင်နဲ့ TBN နှစ်ဖွဲ့ကြားဆွေးနွေးသဘောတူမှုလောက်မှပြည့်စုံနိုင်မယ်နိုင်ငံရေးပါတီတွေတပ်ဆိုင်ရာဖွဲ့စည်းတွေပါဝင်တဲ့ဆွေးနွေးမှုအခင်းကြီးအောက်မှာစုပေါင်းဖြေရှားရမယ့်ကိစ္စဖြစ်ကြောင်းခူးရယ်ကပြောပါတယ်လာမယ့်ဇူလိုင်လပထမပတ်တွေ့ဆုံမှုတွင် UNSC ဘက်ကတင်ပြချက်တွေကိုသဘောတူလက်ခံနိုင်တဲ့စိတ်ရောက်ရင်NCA မထုတ်ခင်စကြာ Deed of Commandment ကတိကဝတ်သဘောမျိုးလက်မှတ်ရေးသွားမယ်လို့ခူးရယ်ကပြောပါတယ်
ဆိုတော့ကတိကဝတ်ဆုပ်ဆုံမယ်ဆိုတာကတော့ဒီရှိချက်ကိုကျွန်တော်တို့အခိုင်အမာညှိနှိုင်းရဖြေရှားလို့သဘောတူပြီးဆိုတဲ့အားမျိုးကိုကျွန်တော်တို့ရေလောက်မှာဖြစ်ပါတယ်ဒီအဆင့်ကိုကြိုလွန်ပြီးမှပဲကျွန်တော်တို့ NCA လက်မှတ်ထိုးနိုင်တဲ့အခြေအနေအခင်းကျင်းကိုတော့ဆက်လက်ညှိနှိုင်းဖြေရှားဖို့ဖြစ်ပါတ
ယ် UNSC အဖွဲ့အနေနဲ့ဇွန်လတတိယပတ်လောက်မှာညီလာခံကျင်းပသွားမှာဖြစ်ပါတယ် UNSC အဖွဲ့တွေထဲက KIO ကချင်းလွတ်လပ်ရေးအဖွဲ့နဲ့ဝမျိုးသားဖွဲ့ချုပ်တို့ကနေအဖွဲ့ဝင်ဖြစ်နှုတ်ဆက်စွာတင်ပြထားပါတယ်။ဒီနှစ်ဖွဲ့နှုတ်ဆက်ရေးနဲ့ပတ်သက်ပြီးတော့ UNSC ညီလာခံမှာဆွေးနွေးသွားမယ်လို့ခူးရယ်ကဆိုပါတယ်။တကယ်လို့ NCA လက်မှတ်ရေးသွေးရင်ဝပြည်သွေးစည်းညီညွတ်ရေးပါတီ UDSP ဥဆောင်မှုအောက်မှာပါဝင်နေတဲ့ကချင်းလွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်သွေးစည်းရေးပါတီ SSPP တို့နဲ့လည်းသက်ဆိုင်မှုရှိနေတယ်လို့ခူးရယ်ကပြောပါတယ်။မြန်မာငင်းချမ်းရေးကော်မရှင်ဖွဲ့ဝင်တွေနဲ့ UNSC တွေ့ဆုံမှုမှာရလက်ကောင်းတွေရရှိပြီးNCA ပြည်ရလက်မှတ်ရေးသူဖို့အလားအလာကောင်းနေတယ်လို့ပြောဆိုနေပေမဲ့လည်းကချင်းပြည်နယ်တနိုင်းဖားကန်းမြို့နယ်ဘက်မှာတော့ကချင်းလွတ်လပ်ရေးဖွဲ့ KIO နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသင်းမနေပြီးထိုးစစ်တွေပုံမူပြင်းထန်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကွန်အိမ်တရင်ပေးပို့သွားတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်အဖန်ယုံကြည့်ရှုနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျွန်လ12ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50တိုကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်ဒီကနေ့ညဖက်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အမှုပညာလောကကသတင်းတွေကိုစူးစီးထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြမှာပါဒါအပြင်ဒီကနေ့ညနားဆင်ရမယ့်သူယုံကြည်ရအစီအစဉ်ထဲမှာတော့
ဘာကိုယုံကြည်လဲလို့ကျွန်တော်ငငယ်လေးကတွေးပါတယ်အခုလည်းတွေးတယ်တချိန်လဲတွေးရုံမှာပါ။ဘာလို့တွေးလဲဆိုတာလဲကျွန်တော်ကစပီတွေးပါတယ
်။ Washington DC Stimson Center မှာသူတေသနာပညာရှင်အဖြစ်လိုလုံနေတဲ့ကိုအမရတီဟာကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံတင်ပြပါလိမ့်မယ်။အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ One Belt One Road လို့ခေါ်တဲ့တရုတ်နိုင်ငံကဥဆောင်တည်ဆောက်နေတဲ့ခေတ်သစ်ပိုလန်မှာစီမံကိန်းကြီးမှာပါဝင်ခြင်းအပြင်မြန်မာနိုင်ငံအနေနဲ့တခြားနိုင်ငံတကာအစိုးရတွေနဲ့ငွေကြေးအဖွဲ့အစည်းတွေကမရနိုင်တဲ့အကူအညီအထောက်ပံ့တွေရရှိနိုင်တယ်လို့တရုတ်နိုင်ငံဘီဂျင်းမြို့မှာမေလ14ရက်နေ့ကနေ15ရက်နေ့အထိနှစ်ရက်ကြာကျင်းပတဲ့ခေတ်သစ်ပိုလန်မှာစီဝေပွဲကိုမြန်မာအစိုးရနိုင်ငံတကာရေးရာနဲ့မဟာဗျူဟာဌာနရဲ့ကိုယ်စားလှယ်တူအဖြစ်တက်ရောက်ခဲ့တဲ့စီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါတယ်ခေတ်သစ်ပိုလန်မှာစီမံကိန်းစီဝေပွဲအတွေ့အကြုံတွေအကြောင်းဦးခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးအခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင
်ဆရာအနေနဲ့ဟိုညီလာခံကိုတက်တဲ့အချိန်မှာဆရာကဘယ်အခန်းကဏ္ဍမှာများပါဝင်ဆွေးနွေးပါတယ်လဲ
ဆရာတို့လီဂါဖိတ်တာကတော့ဒီနိုင်ငံတော်ကောင်စီရဲ့အောက်ကသူတေသနာအဖွဲ့အစည်းတစ်ခုရှိတယ်။အဲသူတေသနာဌာနအဲ့ဒီဌာနကဖိတ်တာ။ဖိတ်တာဆိုတော့ပထမတည့်ရက်မှာဖွင့်ပွဲပြီးတဲ့ခါကျတော့နောက်တစ်ခါခေါင်းစဉ်6ခုနဲ့သင်း6ခုနဲ့ဆွေးနွေးတယ်။ဆရာတို့ကတော့ infrastructure connectivity ဆိုရဲဌာနမှာပါဝင်တယ်။ပါဝင်တယ်ဆိုတာဆွေးနွေးကြတာများပါတယ်။ဆရာတို့ကတော့နားထောင်ရတဲ့အပိုင်းတွေရှိပါတယ်။အဲ့ဒီအပိုင်းကတော့နောက်တစ်ခုကတော့ဒီနောက်တည့်ရက်မှာဆရာတို့ကလေးလာရေးအစီအစဉ်တစ်ခုပွားရတယ်။အဲ့ဒါပြီးတဲ့ခါကျမှကိုနဲ့ဆိုင်တဲ့ဟာကတက်အဲ့ဒီမှာတော့ဟိုပါပေါ့တယောက်က4မိနစ်နှုတ်ပေါ့4မိနစ်အဲ့ဒီမှာတော့တော်တော်လေးပြောခွင့်ဆိုခွင့်ရပါတယ်သူတို့ကလူအဖွဲ့စည်းပေါင်းစုံကနေပြီးတော့အမျိုးမျိုးဖိတ်ကြတာလေဖိတ်ကြတဲ့အချိန်မှာကျားတို့ကတော့ဒီဟာစီရဖိတ်တာပေါ့လေ
ဒီခေတ်သစ်ပိုလာမစီမံကိန်းကြီးဟာမြန်မာနိုင်ငံဟာလည်းမဖြစ်မနေပါတော့မယ်ဆိုတဲ့ပုံစံမျိုးကျွန်တော်တို့ကြားနေတော့ဆရာအမြင်အရာကတော့ဒီစီမံကိန်းမှာမြန်မာနိုင်ငံပါဝင်ခြင်းအပြင်ကောင်းဤဆိုဤပေါ့ဆရာပထမတော့ကျွန်တော်တို့ဒီစီမံကိန်းမှာပါဝင်ခြင်းအပြင်ဘလို့ကောင်းကျိုးတွေများမြန်မာနိုင်ငံရနိုင်ပါတယ်လဲဆရာ
အဲမပါဝင်လို့တော့မရဘူးလीအဓိကကတော့ဆရာတို့မှာ infrastructure နဲ့ပတ်သက်တဲ့ financing တော့ infrastructure အခြေခံစောင့်နေပြီးစောင့်ဖို့တွေငွေကြေးလိုတယ်ငွေကြေးလိုတာတကယ်တမ်းကျတော့ဟို ADB ကိုယ်တိုင်ကတော့ပြည့်ကြအများကြီးမတက်နိုင်ဘူးအဲ့တော့အဓိကကတော့အခြေခံဖောက်ဝင်ဖောက်ခွေတွေဒီငွေကြေးအထောက်ပံ့နေချင်းငွေတွေကဒီကနေပြီးတော့ one by one ကနေပြောအများကြီးရမယ်လို့ဆရာတို့ညွှန်လင်းပါတယ်။အဲတော့ဒီလူကြီးရှိတာတော့ယူသွားမှာပဲ။သူဆရာတို့ကတစ်ခုစဉ်းစားရမှာပေါ့လေ။သူကချင်းငွေတွေပေးတယ်ဆိုပေမဲ့အဲတစ်ခုကတော့နော်ကိုပြန်ဆက်နိုင်တဲ့အတိုင်းအတာနဲ့ကိုပေးရတဲ့အတူနဲ့ပေါ့လေ။ဒါကိုချိန်စားဖို့လိုတယ်။နောက်တစ်ခုကတော့ဆရာတို့တကယ်အကျိုးရှိရှိတုံနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုတယ်။အဲတော့အဲသူကတော့ကြီးမှာပဲသူကတော့ပေးမှာပဲသို့တော့သူကကိုကျိုးတကယ်ရှိနိုင်မလားအဲစီရီရောက်တော့နိုင်မလားဆိုတော့ဒီပုံမှာမူတည်ပြီးတော့တော့မှာဆိုတော့ဆရာတို့ကဒီကိစ္စကသူ့ပြဿနာလေကိုပြဿနာလို့ပိုးမြင်တယ
်ဒီစီမံကိန်းမှာမြန်မာနိုင်ငံပါတယ်ဆိုရင်တော့မှဒီတရုတ်နိုင်ငံဥဆောင်လုပ်တဲ့စီမံကိန်းဖြစ်ပေမဲ့လည်းမြန်မာနိုင်ငံဘက်ကပါဝင်တဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးမြန်မာအစိုးရကပဲအကုန်ကြားခံရမယ်ဆိုတဲ့သဘောလားဆရာ
ဟုတ်မြန်မာအစိုးရဆုံးဖြတ်ရမှာပေါ့နော်မြန်မာအစိုးရဆုံးဖြတ်ရမှာပေါ့ဘယ်လို project တွေလဲအော်သူကအဲ့ဒီမှာလေဆွေးနွေးရတကူရှိတယ်သူရဲ့ဆွေကြီးတွေကသက်ဆိုင်ရာဒေတာရဲ့ဆွေကြီးတွေအကင်ကြီးအဲ့တော့သူဆွေကြီးကသူရှိတာပေါ့ဆရာတို့ကလေဆရာတို့ရဲ့ဆွေကြီးဆရာတို့ရဲ့မဟာဗျူဟာနဲ့မဘဲတန်ရဲ့ဒေတာတွေဖွံ့ဖြိုးဖို့လုပ်မယ်ဘဲလန်းတွေဖွံ့ဖြိုးဖို့လုပ်မယ်ဆိုရင်ကိုမဟာဗျူဟာနဲ့သူမဟာဗျူဟာနဲ့ကိုက်ရမယ်အဲသူမဟာဗျူဟာကြီးကတော့ကြီးကြီးပေါ့လေတိုးတော့ကိုကလည်းကိုကျိုးစည်းဘွားတွေမဟာဗျူဟာရှိရမယ်မကိုမဟာဗျူဟာနဲ့ကိုက်တဲ့ခါပဲကိုယူရမှာပေါ့
အဲ့တော့များသောအားဖြင့်တော့ဒီဟာဒီစီမံကိန်းမှာပါလို့ရှိရင်မြန်မာနိုင်ငံဟာလည်းစောစောဆရာပြောသလိုအခြေခံအဆောက်အုံကိစ္စတွေမှာတော်တော်လေးမြန်မာနိုင်ငံအတွက်အထောက်အကူပြုမယ်ဆိုတော့အဲ့လိုမျိုးအမြင်ရှိတဲ့လူလည်းတော်တော်များများရှိပါတယ်။နောက်တစ်ဖက်မှာကြည့်ပြန်တော့လည်းဟိုတရုတ်နိုင်ငံရဲ့ဒီတရုတ်နိုင်ငံဆိုတာလည်းတရုတ်ကုမ္ပဏီတွေရဲ့စီးပွားရေးလှုပ်လှိမ့်လှုပ်ထရှိတဲ့အစဉ်အလာအရဆိုရင်တဘောကမကြသေးခင်ပုံနည်းနည်းဖြစ်သွားတဲ့ဒီလက်ဘရောင်းတောင်ကိစ္စလိုမျိုးမြစ်ဆုံကိစ္စလိုမျိုးဒီမြန်မာနိုင်ငံလူထုကြားထဲမှာအသိရှိနေသေးတဲ့ကိစ္စတွေပေါ့နော်။နည်းနည်းဟိုဟာပေါ့
မှန်ပါတယ်မှန်ပါဟိ
ုဟာပေါ့လူထုကြားထဲမှာမကျေနပ်စရာဖြစ်နေတဲ့ကိစ္စတွေရှိနေတော့တရုတ်နဲ့တွဲလို့တဲ့ကိစ္စမှာကိုလူထုဘက်ကမနစ်နာအောင်ကိုသဘာဝပတ်ဝန်းကျင်မထိခိုက်အောင်ဆိုတဲ့ဆိုဂျိုးဘက်ကကြည်ရင်ရောဆရာဆိုဂျိုးတွေကဘာတွေဖြစ်နိုင်မလဲ
။ဟိုအဲ့ဒီဆိုဂျိုးဆိုတာလေဟိုပြောရရင်ကိုညံ့လို့လူတွေပြောရမှာကိုညံ့လို့ဆိုတာအရင်တုန်းကတော့ကိုရဲ့အစိုးရနဲ့အဲဆက်ဆံရေးပေါ့နော်ကိုအစိုးရနဲ့သူအစိုးရရဲ့ဆက်ဆံရေးဘာတွေလုပ်နေမှလည်းမသိဘူးဘာမှလည်းမမြင်ရဘူးဟိုဆိုတော့အပိုင်းနေရှိတယ်ပေါ့အခုကတော့ခြေနေတော့ပြောင်းသွားပြီအခုကတော့အဲ့လိုအဲ့တော့ကိုဘက်ဖြစ်တဲ့ဆိုဂျိုးတွေအဓိကကပြည်သူလူထုမပါဝင်ဘူးဆုံးဖြတ်ချက်ချတဲ့ဆက်မှာပြည်သူလူထုကိုတိမပေးဘူးပြည်သူလူတွေအကျိုးစီးပွားကိုသိပ်ပြီးထဲမတွေ့ဘူးဆိုတော့အားနေကြပေါ့အခုကတော့ခြေနေလည်းပြောင်းသွားပြီဆိုတော့အစိုးရလည်းပြောင်းသွားပြီဆိုတော့နောက်မှနော်ပြည်သူလူထုပါဝင်မယ်ပြည်သူလူတွေအကျိုးစီးပွားကိုဥတည်ပြီးလုပ်မယ်ဆိုရင်တော့ကျနေတယ်ဆရာတို့ကတရုတ်ကိုအကြောက်တရားနဲ့စိုးရိမ်တာတွေနဲ့ပြီးတော့ဟိုချင်ကပ်လို့မရဘူးသူ့ကိုဘယ်လိုကိုကျိုးအတွက်ဘယ်လိုသုံးချမလဲဆိုတာသူတရုတ်ကလည်းသူ့ကျိုးအတွက်သူလုံမှာကိုကလည်းကိုကျိုးအတွက်ဘယ်လိုသုံးချမလဲဆိုတော့အဲ့ဒီနေရာပဲဆရာတို့ကလိုအပ်တယ်လို့ယူဆ။အ
ဲ့တော့အဓိကကတော့ဒီပွင့်လင်းမြင်သာမှုရှိရမယ်ပေါ့ဆရာနှစ်ဦးနှစ်ဖက်တရုတ်ဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်လို့မြန်မာအစိုးရကလည်းဘာတွေလုပ်နေလဲဘယ်လိုကဏ္ဍတွေမှာပူးပေါင်းဆောင်ရွက်တယ်ဆိုတဲ့ဟာနဲ့ပတ်သက်လို့ပြည်သူလူထုချပြဖို့လိုအပ်တယ်ဆိုလိုချင်တာလားဆရာ။
မှန်ပါတယ်မှန်ပါတယ်ဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့
အဲ့တော့ဟိုလုံးကဟာဒီဖြစ်တဲ့ပြဿနာတွေဆိုတာဘာမှမသိလဲရဘူးလေပြီးတဲ့ခါကျတော့မှဟိုတပည့်ဆောင်နေဖြစ်နေတယ်ဆိုတဲ့ဟာမျိုးပြီးရတာပေါ့အဲ့ဒီတုန်းကလည်း government အစိုးရအချင်းချင်းဆက်ဆံရေးရှိခဲ့တာပေါ့အခုကတော့အစိုးရအချင်းချင်းဆက်ဆံရေးမဟုတ်ဘူးတရုတ်မှာလည်းဒါအရက်ဖက်ပေါ်စီးတွေဆက်ဆံရေးပြည်သူလူထုနဲ့ဆက်ဆံရေးတော့စသဖြင့်ပြောင်းလဲလာတယ်နောက်ဒီသူတို့လားရှီကျင်းဖင်ရဲ့မိန့်ခွန်းကိုကြည့်ရင်လည်းဒီသဘောလေးတွေတွေ့ရတယ်အဲ့တခုပဲဟာသူကဒီခေါင်းဆောင်အနေနဲ့ပြောတဲ့ခါကျတော့ကောင်းဆောင်နဲ့အောက်ခြေနဲ့ဘလောက်ဒီအလန်းကွာတယ်ဘလောက်ဒီအဆက်ဟရှိတယ်ဆိုတော့အဲ့ဒီတခုတော့စဉ်းစားမှာဘာဖြစ်လို့ဆိုတော့ဆရာတို့ကခါတိုင်းပြောတဲ့ခါကြလို့ရှင်ဒီအောက်ခြေစင်ကပြည်နယ်စင်ကလုံနေတဲ့ခါလေးယူနန်တို့ဘာလို့လုံနေခါလေးဘယ်လိုဆိုကမထိန်ချုံနိုင်ပါဘူးဆိုပြီးတော့ဘယ်လိုမျိုးပြောတဲ့အခြေအနေရှိရဲ့အဲ့တော့ဒီရှိချင်းပြင်ရဲ့မိန်ကုန်းနဲ့နော်နှစ်ဖက်ပေါ့အောက်ခြေနဲ့တော့ဆရာတို့ကဒီနှစ်ခုကိုပေါင်းဆက်ကြည့်နိုင်ဖို့လိုတယ
်စီဝေးတွတ်တွတ်တော့အပြင်မှာဟိုတရင်နေမှာမပါတဲ့အချက်တွေအချက်လက်တချို့ဟောဆရာဘာတွေမြင်မိသေးလဲ
လွယ်လွယ်ပြောရရင်တော့အကုန်လုံးဝင်ပြဗမာလူပြောရရင်တော့ဒိုင်ဗင်ဝင်ထိုးနေကြတာငါအခုဘက်ကတရုတ်ဟိုအမေရိကန်ဥဆောင်တဲ့ TPP ကနာမရေမရာဖြစ်နေခါကြတော့ဒီလိုဆုံးကြီးလောင်းတဲ့ပွဲပေါ့လေဒါအဲ့လိုပဲဗမာလူအသီးစားဆိုပြောရင်တော့ဒီဆုံးကြီးလောင်းတဲ့ပွဲမှာပေါ်ပါလိုက်ရမပြုလဲမအောင်စိုးရိမ်နေကြတယ်လို့ယူဆတယ်ဗြိတိန်လိုနိုင်ငံမျိုးဟာဆိုဒီမှာဝင်နေတော့သူလဲတာ finance လုပ်ပါမယ်ပေါ့လေဟာဒါမျိုးတွေပြောလာဆိုတော့ဒီကနေပြီးတော့တော့အိန္ဒိယမပါဘူးအိန္ဒိယမပါတာဆိုအိန္ဒိယမပါတာကတော့သူနဲ့ပါကစ္စတန်နဲ့ဖြစ်တဲ့ကိစ္စနော်ဒီတရုတ်ကပါကစ္စတန်ကိုထောက်ပံ့တဲ့ကိစ္စတွေတော့ပါတယ်ဆိုတော့အိန္ဒိယကလည်းမပါတာအိန္ဒိယကုမ္ပဏီတွေတွေ့တော့ထိခိုက်မျက်နှာမှုဆုံးရှုံးမှုတစ်ခုဖြစ်တယ်ဖြစ်မယ်ဆိုပြီးတော့အဲ့ဒါလိုမျိုးဝေဖန်ရတာရှိတယ်ဘာသာတွေကတော့အပြင်မှာဆွေးနွေးကြတဲ့ဟာတွေပေါ့အခုကောင်းတာကနော်ဒီတရုတ်ရဲ့ standard တွေပါလေဆိုတာတိတဲ့အတိုင်းပဲတိတ်ပြီးတော့အားရကြတာမဟုတ်ဘူးလေတိတ်ပြီးတော့အားရကြတာမဟုတ်အဲ့ World Bank နဲ့ ADB တို့စသဖြင့်ဒီနိုင်ငံတကာဖွဲ့စည်းပါလာရင်သူ့ရဲ့လုပ်ပုံလုပ်နည်းတွေနဲ့ဘာနဲ့ပတ်သက်တဲ့ regulation တွေဒါတွေလည်းပြီးပြီးတော့ကောင်းလာနိုင်တယ်ဆိုတော့မျှော်လင့်ချက်ကလေးပဲအခုတော့တော့ account ဘက်ကမျှော်လင့်ကြတာကြီးများပါတော့
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းလာတဲ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
ရရှိမြောက်တနစ်ကျော်တက်တန်းရှိလာပြီဖြစ်တဲ့ NLD အစိုးရလက်ထက်မှာအများကမျှော်လင့်တယ်လို့စီးပွားရေးလူမှုရေးတိုးတက်မှုတွေတိသာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေမတွေ့ရဘူးဆိုပြီးတော့သုံးသက်ဝေဖန်မှုတွေရှိတယ်လို့ပဲလူမှုစီးပွားဘဝအခြေအနေဟာလည်းပိုအောင်ဆိုးလာတယ်လို့အတိုက်ခံပါတီကြီးကပါဝေဖန်နေပါတယ်ဒေါ်ဆန်းစုကြည်ကတော့ဒီတနစ်တာအတွင်းပြောင်းလဲမှုတွေအများကြီးဖြစ်ခဲ့ပါတယ်လို့ကနေဒါနိုင်ငံရောက်ခိုက်မှာပြောပါတယ်
ဝေဖန်သူတွေပြောနေကြသလိုတိုးတက်ပြောင်းလဲမှုတွေမတွေ့ရတာဘာကြောင့်လို့ယူဆပါသလဲ။ဒါမှမဟုတ်တိုးတက်ပြောင်းလဲမှုတွေရှိတယ်လို့ပဲယူဆပါသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့မိကွန်းမိမိတို့ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်ပရော်ရှင်တွေကိုကြိုဆိုပါရခင
်ဗျာ။ view မြန်မာဝိုင်းအစီအစဉ်ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ဖြန်အင်္ဂါနေ့ည9:00ဓာတ်ရိုက်လေးလိုက်ဆွေးနွေးခန့်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါ။ online ပေါ်မှာထုတ်လွှင့်ပြသတဲ့ရုပ်သံ video တွေကိုကြည့်သူတွေပုံမများလာနေတဲ့အခုခေတ်ကြီးမှာ game နဲ့ဆိုင်တဲ့ online video channel တွေကိုကြည့်သူတွေတန်တဲ့ချီရှိနေပါတယ်။ပရိသတ်အများကြီးရှိတဲ့ဖျော်ဖြေကဏ္ဍထဲတစ်ခုပါတဲ့ game လုပ်ငန်းကြီးနဲ့သူနဲ့ဆက်စပ်တဲ့ဖျော်ဖြေတင်ဆက်မှုတွေက online ပေါ်မှာပိုးပြီးတိုးတက်လာဖို့ရရှိတဲ့အကြောင်းမဆူမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရရှင်။
အမေရိကန်ပြည်ထောင်စုအပါအဝင်အင်တာနက်ဆက်သွယ်မှုကောင်းတဲ့နိုင်ငံတွေမှာ TV ပုံမှန်မကြည့်ဘူးလို့ပြောကြတဲ့သူတွေအများအပြားရှိပါတယ်။ဆယ်ကျော်သက်ကနေအသက်30အောက်လူငယ်တွေကိုဖျော်ဖြေရေးအတွက်ပါကြည့်တယ်လို့မေးရင် YouTube လို့ website တွေသွားပြီးတော့ online video တွေကြည့်ကြတယ်လို့တော်တော်များများကပြောကြပါတယ်။ YouTube ကိုတော့ကိုယ်ပိုင်ရိုက်ကူးတီးဖြတ်တဲ့ video တွေကိုတင်ပြလို့ရတဲ့ online ရုပ်သံလွှင့် website လို့ပြောရင်မမှားနိုင်ပါဘူး။အဲ့ဒီအထက်မှာgame နဲ့ဆိုင်တဲ့ဖျော်ဖြေရေးဗီဒီယိုတွေကိုကြည့်ကြတဲ့သူတွေကနေ့စဉ်တန်းတဲ့ချီရှိပါတယ်။ game ကစားသူ gamer တွေအတွက်သီးသန့်ဖန်တီးထားတဲ့ Twitch ဆိုတဲ့ website ဆိုရင်နေ့တိုင်းသူတို့ website ကိုသုံးနေကြသူပေါင်းက10သန်းနီးပါးရှိတယ်လို့ပြောပါတယ်။ Twitch ဆိုတာကတော့ online ဈေးကွက်ကြီးအဖြစ်ဖန်တီးထားတဲ့ Amazon website ရဲ့အပိုင်းဖြစ်ပါတယ်။ YouTube website ဆိုရင်လည်းသူ့ရဲ့ website ကိုအသုံးပြုတဲ့သူကသန်း1000ကျော်မှ3ပုံတစ်ပုံက online ပေါ်မှာအမြဲရှိနေကြတဲ့သူတွေဖြစ်တယ်လို့ပြောပါတယ်။အဲ့ဒီလို game နဲ့ပတ်သက်တဲ့အကြောင်းအရာတွေဇလန်းတိုတွေကို online ပေါ်မှာပြသနေတဲ့အထက်မှာ UK အခြေစိုက် Yorks ကဆိုတဲ့ online video ဖန်တီးတဲ့အုပ်စုလည်းပါပါတယ် game ဝါသနာအိုးတွေစုဖွဲ့ထားတဲ့ Yorks ကအဖွဲ့ဝင်တွေရဲ့ဇလန်းတိုတွေကို YouTube ပေါ်မှာ channel ပေါင်း20ကျော်ကနေပြသနေပါတယ်သူတို့ YouTube channel တွေကိုကြည့်ရဖို့မှတ်ပုံတင်ထားတဲ့သူကတန်း20ကျော်ရှိပြီးတော့သူတို့ video တွေကိုကြည့်ကြတဲ့အချိန်ပေါင်းကလည်းတန်းထောင်ကျော်သွားပါပြီ
We create humorous content it's entertainment driven it's narrative based creations in games
ကျွန်တော်တို့ကဟာတာအမြင်နဲ့ဖန်တီးမှုတွေကိုလှုပ်ထားတာပါဖြော်ပြကိုအခြေခံပြီးတော့ game ဇာတ်လမ်းတွေစင်ထားပါတယ် game တွေကိုကျွန်တော်တို့ပြောပြခြင်းနဲ့ဇာတ်လမ်းတွေဖြစ်ပြောင်းပြီးတော့နောက်ခံတန်တွေထည့်ပြီးတော့တင်ပြထားပါတယ်အဲ့လိုမျိုးက TV ပေါ်မှာဆိုရင်လှုပ်လို့မရပါဘူး TV မှာဆိုရင်အစင်းစင်ထောက်ခံမှုတွေလိုမယ်ပဲနေပေးချင်းလွှင့်မလဲဆိုတဲ့အစီအစဉ်တွေလုပ်ရမယ်။တခါလေကျွန်တော်တို့စီမှာပြစရာဇလန်းမရှိတာမျိုးဖြစ်ချင်းဖြစ်ပါတယ်။ကျွန်တော်တို့ကလက်ရှိဖြစ်နေတဲ့အကြောင်းတွေပေါ်အခြေခံပြီးတော့ရေစရာဇလန်းတွေချက်ချင်းဖန်တီးနိုင်ပါတယ်။အခုခေတ်လူငယ်တွေကအဲ့ဒါမျိုးကိုမှစိတ်ဝင်တစားကြည့်ကြတာပါ
။ Chaps ဆိုတဲ့နာမည်နဲ့ Yorkscus YouTube channel မှာဗီဒီယိုတွေကိုတင်နေတဲ့ Mark Tapin ဖြစ်ပါတယ်။သူ့ကိုယ်ပိုင် Chaps Yorkscus channel ကိုကြည့်ဖို့အတွက်မှတ်ပုံတင်ထားတဲ့သူကလည်း3သိန်းကျော်ရှိနေပြီးတော့သူ့ရဲ့ဗီဒီယိုတွေကိုကြည့်ကြတဲ့အချိန်ပေါင်းကလည်း26သန်းကျော်သွားပါပြီ။ Mark နဲ့သူ့ရဲ့ Yorkscus အဖွဲ့ဝင်တွေကနာမည်ကြီး online video game တွေကိုသူတို့စိတ်ကြိုက်ဇာတ်လမ်းတွေပြန်ဆင်းနောက်ခံအသံတွေထည့်ပြီးတော့ Yorkscus ရဲ့ YouTube channel တွေပေါ်မှာပြကြတာပါ။တိုးတက်နေတဲ့နည်းပညာတွေကသူတို့လိုဖန်တီးခြင်းတဲ့သူတွေစိတ်ကြိုက်ဖန်တီးနိုင်ဖို့အများကြီးလွယ်ကူစေပါတယ
် It's become easier and easier for people to create content. Previously you needed a very expensive camera, a production studio, you'd need access.
တင်ဆက်ချင်တာတွေကိုဖန်တီးဖို့ပို့ပြီးတော့လွယ်လာပါတယ်။အရင်ကဆိုဈေးကြီးတဲ့ကင်မရာတွေလိုတယ်၊ထုတ်လုပ်ရိုက်ကူးဖို့စတူဒီယိုလိုတယ်၊ဖြန့်ဝေရေးလုပ်ဖို့နေရာလိုတယ်။အခုကျတော့ broadband မြန်နှုန်းတွေကအရန်ပိုမြန်လာပြီ။ကွန်ပျူတာတွေရဲ့စွမ်းဆောင်မှုကလည်းပိုမြန်လာပြီ။smartphone တွေရဲ့အစွမ်းကလည်းပိုထက်လာပြီ YouTube ပေါ်မှာကိုပိုင် channel line ဖန်တီးပြီးရင် smartphone ပေါ်မှာရိုက်ကူးဖန်တီးတီးဖြတ်တာတွေကို app ကနေတစင်ချက်ချင်းတင်နိုင်ပါပြီတခြားသူတွေစိတ်ဝင်စားမယ့်အကြောင်းတွေကိုကိုကပြောပြဆွဲဆောင်နိုင်နေဆိုရင်ကိုကိုကြည့်ကြမဲ့ပရိသတ်တွေရမှာပါအဲ့ဒါမျိုးနဲ့စီးပွားဖြစ်လုပ်လို့ရနေပါပြီ
ဒါကြောင့် online ပေါ်မှာရုပ်သံတင်ဆက်တဲ့လုပ်ငန်းဟာနောက်ထပ်အစပေါင်းများစွာတိုးတက်အောင်မြင်အောင်မဲ့အလားအလာရှိတယ်လို့လေ့လာတဲ့သူတွေကခန့်မှန်းထားကြပါတယ် online ပရိသတ်ကိုအခြေခံဖန်တီးထားတဲ့ဗီဒီယိုတွေကအခုကိုအကြောင်းအရာမျိုးစုံအတွက်ရှိနေပါတယ်။ game နဲ့မဆိုင်တဲ့ကိစ္စမျိုးဥပမာဒီကုန်ပစ္စည်းအမျိုးအစားစင်တူမှာဘယ်အမျိုးအစားကပိုကောင်းတယ်လဲဆိုတာကိုနှိုင်းယှဉ်ပြတာကစလို့မတက်ဆင်ရသေးတဲ့အိမ်တော်ပရိဘောကပစ္စည်းတွေကိုဘယ်လိုဆင်လို့ရတယ်လဲဆိုတာမျိုးနောက်ရေပိုက်ယူနေတာကိုရေပိုက်ပြင်သမားမခေါ်ဘဲနဲ့ကိုယ့်ဘာသာဘယ်လိုပြင်နိုင်တယ်လဲဆိုတာမျိုးနီးပေးလမ်းပြဗီဒီယိုမျိုးတွေအမျိုးစုံကို online ပေါ်မှာရှာဖွေကြည့်လို့ရနေတာပါအဲ့ဒီထဲမှာမှပရိသတ်မင်းလှတဲ့ game လုပ်ငန်းကိုအခြေခံတဲ့ဗီဒီယိုတွေကိုဖန်တီးနေကြတာဖြစ်ပါတယ် game ကစားနည်းတွေ game set အသစ်တွေကိုဘယ်လိုဆင်ရတယ်လဲဆိုတာတွေတခါဒီ game နဲ့ခက်ခဲတဲ့အဆင့်ရောက်သွားလို့ရှိရင်ကြော်လွှားနိုင်အောင်လုပ်လို့ရတဲ့နည်းတွေကိုပြောနေတဲ့ဗီဒီယိုတွေကို YouTube ပေါ်မှာအများကြီးကိုတွေ့ရမှာပ
ါ gaming is one of the most popular forms of entertainment in terms of revenue it eclipses movies films music it is the biggest thing out there
ကျော်ပြီးကနာရီတဲမှာ gaming ကပရိသတ်အများဆုံးကဏ္ဍတစ်ခုအနေနဲ့ရှိပါတယ်ဝင်ငွေကိုပြောမယ်ဆိုရင်ရုပ်ရှင်ဂီတဇလန်းတွေတက်ကိုဝင်ငွေပို့ရတဲ့လုပ်ငန်းကြီးဖြစ်ပါတယ်ဂိမ်းဖန်တီးသူတွေကဒေါ်လာသန်းထောင်နဲ့ချီပြီးတော့အကုန်ခံဖန်တီးကြတယ်။ဒါကဂိမ်းပရိသတ်အတွက်ကောင်းပါတယ်။ကိုယ်အကုန်ခံလိုက်တဲ့ငွေကြေးအတွက်နိုင်ပေါင်းများစွာဖျော်ဖြေမှုကိုပြန်ရပါတယ်။ရုပ်ရှင်ဆိုရင်နှစ်နာရီသုံးနာရီလောက်နဲ့ချီပြီးသွားတာမျိုးပါ။ဒါကြောင့်ဖျော်ဖြေရေးအတွက်ဂိမ်းတွေကိုရွေးချယ်တဲ့သူတွေပိုပြီးတော့များလာပါတယ်။အဲဒါကြောင့်လဲကျွန်တော်တို့လိုမျိုးဖန်တီးသူတွေအတွက်နောက်ထပ်စိတ်ဝင်စားစရာတွေဖန်တီးဖို့တွန်းအားဖြစ်စေပါတယ်။
game နဲ့ဆိုင်တဲ့ online video တွေကိုကမ္ဘာတဝန်းကြီးကြတဲ့သူပမာဏအခုနှစ်ထဲမှာကိုသန်း900ကျော်ပိုများနိုင်တယ်လို့ game ဈေးကွက်ကိုလေ့လာသုံးသပ်နေတဲ့ newzoo company ကခန့်မှန်းထားပါတယ် TV ပေါ်မှာပြနေတာတွေကသူတို့နဲ့တိတ်ပြီးဆက်ဆက်လို့မရဘူးလို့ပြောကြတဲ့လူငယ်တွေပိုများလာနေတယ်လို့ game ကစားရတဲ့ပတ်သက်တဲ့ရုပ်သက်အစီအစဉ်တွေကလည်းမရှိသလောက်ဖြစ်နေတဲ့အနေအထားမှာ yorkscast လို့ online ပေါ်မှာ game နဲ့ပတ်သက်တဲ့အကြောင်းတွေကိုတင်ဆက်ပြသနေတဲ့ online အစီအစဉ်တွေကကြည့်တဲ့သူတိုးနေအောင်မှဖြစ်ပါရဲ့ရှင
် game လုံငန်းချင်းနဲ့သူနဲ့ဆက်ဆက်တဲ့ဖြောဖြေးတင်ဆက်မှုတွေက online ပေါ်မှာပို့ပြီးတော့တိုးတက်လာပေါ်တာရှိတဲ့အကြောင်းမဆူမြတ်မွန်ကစီစဉ်ပြီးကိုသားညုံကူညီတင်ဆက်ခဲ့တဲ့ blogger တွေပြောသည်မှအစီအစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တင်လာတဲ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တည်င်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သက်သန့်ရောင်တည်င်းလောအစီအစဉ်ရဲ့အလဲပါအမှုပညာလောကကတည်င်းတူတူထွားထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါရဲ့ရှင
်မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပတ်ဝန်းကြပါစေဒီတစ်ပတ်သက်သန့်ရောင်တည်င်းလောမှာတော့အမွာရင်သွေးလေးတွေဖွားမြင်သွားတဲ့မင်းသားကြီး George Clooney နဲ့ Sydney Emma ပြီးတော့ဝင်ငွေအများဆုံးရနေတဲ့ Wonder Woman ရုပ်ရှင်ကဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထားတာကိုပြောပြပေးသွားမှာပါ Hollywood မင်းသား George Clooney ရဲ့ဇနီးတဲ့နိုင်ငံတကာလူအခွင့်အရေးရှိနေတူဖြစ်တဲ့ Emma Clooney ဟာဇွန်လ6ရက်နေ့တုန်းကအမွာလေးမွေးဖွားခဲ့ပါတယ်ဒါသူတို့ဆောင်ရတဲ့အတွက်ပထမဦးဆုံးရင်သွေးတွေဖြစ်ပြီး main ကလေးနဲ့ယောက်ျားလေးမွေးတာပါ Oceans 11နဲ့ Three Kings Zachary မှာ Oscar ဆုရခဲ့တဲ့ George Clooney နဲ့ Emma Clooney တို့ဟာ2014ခုနှစ်တုန်းကအီတလီနိုင်ငံမှာလက်ထပ်ခဲ့ကြပါတယ်ဒီနေ့မနက်ပိုင်းကပဲ Emma နဲ့ George တို့ဟာ Ella နဲ့ Alexander Clooney တို့ကိုမွေးဖွားခဲ့ပြီးတော့ Ella Alexander နဲ့ Emma တို့၃ယောက်လုံးစမ်းစမ်းမမပြောပြောရှင်းရှင်းကောင်းမွန်စွာရှိနေတယ်လို့ George ရဲ့ပြောခွင့်ရသူကကလေးမွေးတဲ့နေ့မှာထုတ်ပြန်ကြေညာသွားပါတယ်ကလေးနဲ့ဦးကိုဘယ်မှာမွေးဖွားလဲဆိုတာမကြေညာပါဘူးအသက်56နှစ်အရွယ် George Clooney နဲ့အသက်39နှစ်အရွယ် Emma Clooney တို့နှစ်ဦးဟာသူတို့မှာကိုဝင်ရှိနေပြီဆိုတာကိုလာတော်ကြာသတင်းမထုတ်ဖက်နဲ့ခက်ရှူရှူနေခဲ့ပါတယ် George နဲ့ယင်းဒီရဲ့ Matt Damon က February လတုန်းကမှ George တို့ကလေးရတော့မယ်လို့အတည်ပြုခဲ့တာပါနောက်ပိုင်းမှာတော့ကိုဝင်နဲ့ပတ်သက်လို့ဘာမှပြောကြတာမျိုးမရှိပါဘူး။ Emma Clooney ကနိုင်ငံတကာလူခွင့်ရရှိနေတူဦးဖြစ်နေမလာတွင်မှာကုလသမဂ္ဂမှာမိန့်ခွန်းပြောခဲ့ပြီးတော့ Syria နဲ့ Iraq က IS အစွန်းရောက်တွေကျူးလွန်နေရာဇွေးမှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာကိုတိုက်တွန်းခဲ့ပါတယ်။သူတို့ကလေးရတော့မယ်ဆိုတဲ့ကိစ္စကိုခက်ရှူရှူလုပ်နေပေမဲ့လို့လဲသူတို့အမွာလေးမွေးမယ်၊ဘယ်မှာမွေးမယ်၊နောက်ပြီးတော့သူတို့ဘယ်မှာကြီးပြင်းစီမယ်ဆိုတာတွေကိုလအတော်ကြတဲ့ကကြိုတင်ပြီးတော့ခန့်မှန်းရေးနေကြတာပါရှင့်။Wonder Woman ရုပ်ရှင်ဇာတ်ကားတကူအမေရိကန်ပြည်အောင်စုတလွှမ်းမှာယုံတင်တော့ဝင်ငွေငွေဒေါ်လာ100.5သန်းနဲ့ထိတ်ဆုံးရောက်သွားခဲ့ပါတယ်။အရင်တော့ Super Hero လူစန်းကောင်းရုပ်ရှင်တွေဖြစ်တဲ့ Iron Man နဲ့ Doctor Strange တို့ Thor တို့လိုမျိုးရုပ်ရှင်တွေအမေရိကန်ပြည်အောင်စုမှာဝင်ငွေရရှိတာတကူဒီကားကပို့ပြီးရခဲ့တာပါ။ အနည်းရောင်ရင်ပြတ်အင်ကြီးအပြာရောင်ကာဝင်တို့နဲ့ပြိတက်ရှင်းမောင်ရောက်ခဲ့ပြီး290အကြာမှာပဲ Wonder Woman အမွယ်အမျိုးသမီးတစ်ယောက်လူများရှင်းမောင်ကိုရုပ်ရှင်ပိတ်ကားပေါ်ကတစ်ဆင့်ပြန်ရောက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီရုပ်ရှင်ကိုစိတ်ဝင်တစားစောင့်ကြည့်နေကြတဲ့သူတွေလည်းအများကြီးပါ Israel စစ်သည်ဟောင်း Gal Gadot တရုတ်ဆောင်ထားတဲ့ Wonder Woman ရုပ်ရှင်က2005ခုနှစ်ကယုံတင်ခဲ့တဲ့ Electra လူစန်းကောင်အမျိုးသမီးရုပ်ရှင်နောက်ပိုင်းပထမဦးဆုံးထပ်ပြီးယုံတင်တဲ့အမျိုးသမီးလူစန်းကောင်ရုပ်ရှင်နောက်တစ်ကားဖြစ်ပါတယ်ဒီရုပ်ရှင်ကိုဒါရိုက်တာလုပ်တဲ့သူကိုယ်တိုင်ကလည်းအမျိုးသမီးတူပါပဲ Wonder Woman ဇာတ်ရုပ်က1942ခုနှစ်မှာရုပ်ပြကာတွန်ဇာတ်ကောင်ဖြစ်နေပေါ်ထွက်လာတာဖြစ်ပါတယ်လင်းတို့လူသားတမနစ်လူသားနဲ့စူပါမန်တို့လိုမျိုးဖော်ဝါရကြီးဆိုတဲ့လူစန်းကောင်းတွေကိုပြိသက်ကြိုက်တဲ့ရုပ်ပြကာတွန်လောကမှာတော့ဒီမျိုးချစ်စိတ်တဲ့ထက်သန်တဲ့အထိတ်အမှတ်ဖြစ်နေရွှေရောင်တင်းရဲ့ဖောင်းကြွားတစိမ့်နဲ့အနီရောင်ရင်ပြတ်အင်ကြီးအပြာရောင်စကတ်တို့နဲ့ Wonder Woman ရဲ့ပုံရိပ်ကအမျိုးသမီးတွေရဲ့စွမ်းရည်ကိုမြှင့်တင်ပေးတဲ့ပုံရိပ်ဖြစ်နေမြင်နိုင်ပါတယ်ဒါမှလည်းခစ်ကပြောင်းသွားခဲ့ပါပြီ။မနစ်ကဆိုရင်သူကလိင်သားပေးတဲ့လူပြူအမျိုးသမီးတွေရဲ့ပုံရိပ်ကိုတရုတ်ဖော်တယ်ဆိုပြီးတော့လက်မှတ်ထိုးပြီးဝိုင်းဝန်းကန့်ကွက်ကြလို့ Wonder Woman ကကုလသမဂ္ဂရဲ့ဂုဏ်သူဆောင်ဆဲရုံနေရာကနေပြုတ်သွားခဲ့ပါတယ်။အခုဆိုရင်လည်းအမေရိကန်ရုပ်ရှင်ရုံကုမ္ပဏီကြီးတစ်ခုကဒီရုပ်ရှင်ကိုပြသတဲ့အခါမှာအမျိုးသားများမဝင်ရသတ်မှတ်မယ်ဆိုပြီးတော့ပြောလို့အမျိုးသားတွေကဒါဟာတံပြန်ခွဲခြားဆက်ဆံမှုဖြစ်တယ်ဆိုပြီးတော့ကန့်ကွက်နေကြပါလိမ့်ရှင်။ဒီတက်ကြရအောင်တင်းလွန်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလွန်ညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီတင်းလွန်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.
အနုပညာလောကကသတင်းတူတူထွထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်အခုတော့သတင်းပတ်စင်ကဏ္ဍနောက်ဆုံးတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့ Washington DC Stimson Center မှာသူတေသနာပညာရှင်အဖြစ်အလုပ်လုပ်နေတဲ့ကိုအမရတီဟာကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
ကျွန်တော်ကိုဘာယုံကြည်လဲလို့မေးရင်ကျွန်တော်မှာဖြေစရာဖြေရမရှိပါဘူးကျွန်တော်မေးခံပူပါတယ်လွေပူပါတယ်အခုလည်းတွေးတယ်ဒါပေမဲ့အနည်းဆက်ဆုံးအဖြေတစ်ခုကိုပြောရမယ်ဆိုရင်တော့ကျွန်တော်လူသားစံမှုကိုယုံကြည်ပါတယ်လူသားစံမှုကဘာလဲလို့မေးရင်လူတယောက်လိုတွေးခြင်းလူတယောက်လိုနေထိုင်ခြင်းပုံမှန်လူတယောက်လိုလှုပ်ဆောင်ခြင်းပေါ့ဒီလိုပဲကျွန်တော်ကကိုယုံကြည်တဲ့ဟာကိုတွေးတဲ့အခါမှာပုံမှန်တာမန်လူတယောက်လိုတွေးကြည့်ပါတယ်နေထိုင်ပါတယ်ကျွန်တော်ဘာကိုယုံကြည်လဲလို့ကျွန်တော်ငငယ်လေးကတွေးပါတယ်အခုလည်းတွေးတယ်တစ်ချိန်လည်းတွေးအောင်ပါပါဘာဖြစ်လို့တွေးလဲဆိုတာလည်းကျွန်တော်ကစပီတွေးပါတယ်ဘာဖြစ်လို့ဒါကိုယုံကြည်လဲပေါ့ဒီတော့ကျွန်တော်လွန်ခဲ့သော20လောက်ကတွေးခဲ့ငငယ်ကတွေးခဲ့တဲ့ယုံကြည်မှုနဲ့အခုချိန်မှာမကွာပါဘူးအခုယုံကြည်မှုနဲ့တော့ကွာပါပြီဒီလိုပဲနောက်တစ်ချိန်မှာကျွန်တော်ယုံကြည်မဲ့ဟာတစ်ခုကလည်းလက်ရှိယုံကြည်ရတဲ့ quality နဲ့ quantity ဟုတ်မှာပါဒီလိုပြုပြင်ပြောင်းလဲလွယ်ခြင်းဒီလိုပြုပြင်ပြောင်းလဲခြင်းမိမိယုံကြည်ရကိုပြန်လဲတွေးတော်ခြင်းကကျွန်တော်ကလူသားစံမှုကျွန်တော်ယုံကြည်ပါတယ်အဲ့အတွက်ကျွန်တော်ဟာလူသားတယောက်ဖြစ်တဲ့အတိုင်းလူသားတယောက်လိုတွေးတယ်ယုံကြည်တယ်ပြောင်းလဲတယ်ပေါ့ဒါကျွန်တော်ဘဝမှာယုံကြည်ရကိုရှာခြင်းပေါ့လက်ရှိအချိန်နေမှာလက်ရှိအချိန်နေတခုမှာဘာကိုယုံကြည်လို့မင်းရင်တော့ကျွန်တော်အနေနဲ့အလုပ်တစ်ခုခုကိုမိမိရဲ့စိတ်သွားတိုင်းလုပ်ချင်တာကိုကျွန်တော်ယုံကြည်မိပါတယ်ကျွန်တော်တို့ကရပ်ပေါင်း2000လောက်တက်ရှင်ရမယ်ဆိုရင်ကျွန်တော်တို့ကအခုချိန်မှာအမိအသက်ရဲ့တဝက်လောက်ကိုကျိုးနေပြီပေါ့ကျွန်တော်တို့ကျွန်တော်စဉ်းစားမိတာကကျွန်တော်အနေနဲ့ဘာဖြစ်လို့ဒီ productivity တစ်ခုအတွက်ဒီအောင်မြင်မှုချမ်းသာဖို့တစ်ခုအတွက်လုပ်မလဲပေါ့အဲ့ဒီနေရာမှာကျွန်တော်တို့လည်းယုံကြည်ရတစ်ခုကိုလုပ်ပြီးတော့တစ်ချိန်ချိန်မှာပြန်ပြီးတော့ကိုလုတ်ခဲ့တာကိုပြန်ခံစားကြည့်မယ်ကိုလုတ်ခဲ့တာပြန်တွေးကြည့်မယ်အဲ့အတွက်ကျင်းနူးပီတီဖြစ်ပြီးတော့ပျော်ရွှင်ရမလားပေါ့ကျွန်တော်အဲ့ဒီဟာမျိုးနေထိုင်မှုဘဝကိုကျွန်တော်လက်ရှိနေမှာယုံကြည်ပါတယ်ဒီယုံကြည်မှုကလည်းလူသားစံတီအားလျော်စွာဆိုတာပြောင်းကောင်းပြောင်းနိုင်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဒါဒီပုံမှန်အဖြစ်လူတယောက်အနေနဲ့ဘဝမှာအတိုင်းဒါတစ်ခုတော့ကိုယ်ဘာယုံကြည်လဲဆိုတာကိုပေးစင်တယ်လို့ယုံကြည်မိပါတယ် ကျွန်တော်အမရတီဟာပါလက်ရှိ TC မှာကျွန်တော် Stimson Center မှာကာကွယ်ရေးနေလုံခြုံရေးသုတေသနလုပ်နေပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်သောတာရှင်တို့ခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းလာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မတ်ဂျေးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ဒီကနေ့အခုထုတ်လင်းပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပေးခြင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ30နဲ့50တူကနေပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါပါဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင်
ဆွီဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဆွီဒင်ရောက်မြန်မာနိုင်ငံဘွားတွေနဲ့လည်းမကြသေးခင်ကတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးအတွက်ဝိုင်းဝန်းပံ့ပိုးကြဖို့တိုက်တွန်းသွားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပနေချိန်တစ်ဖက်မှာလည်းလူနည်းစုတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတာပါ။မကြသေးခင်ကပဲကချင်ပြည်နယ်ဘက်ကတိုက်ပွဲတွေကြောင့်ရာနယ်ခြေတဲ့ဒေသခံတွေထွက်ပြေးတင်းရှောင်ခဲ့ရသလိုပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးနေအပ်သူအရေအတွက်ကလည်းတောင်းနှချီရှိနေပါတယ်။ဒေါ်ဆန်းစုကြည်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်ချိန်ရွာမှာဖြစ်တယ်လို့ပြောဆိုပြီးပြည်သူတွေဘက်ကလက်နက်ကင်တပ်ဖွဲ့တွေငင်းချမ်းရေးကိုဥတီလာအောင်တွန်းအားပေးရမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့ဗီတင်လွှတ်တော်ရွေးကောက်ပွဲမှာဝန်ကြီးချုပ်ထရီဇာမေးရဲ့အနှရကွန်ဆပ်ပစ်တဲ့ပါတီအင်အားချိနဲ့လာလာနဲ့အတူလွှတ်တော်မှာအများစုအနိုင်မရခဲ့တဲ့အခြေအနေတွေကိုအသုံးချပြီးဗီတင်စီးပွားရေးခေါင်းဆောင်တွေကဥရောပတမကကနေဗီတင်လွှတ်ထွက်ရေးနဲ့ဆက်ဆက်ပြီးတော့တိုးမြင့်တောင်းဆိုနေကြပါတယ်။ပြင်သစ်နိုင်ငံမှာတော့မနေ့တင်းကနေနေကကျင်းပတဲ့ပထမအချုပ်လွှတ်တော်ရွေးကောက်ပွဲရလဒ်တွေအရပြင်သစ်သမ္မတတဲ့အီမန်နျူအယ်မက်ခရင်ရဲ့ပါတီကထောက်ခံမဲ့28ရာခိုင်နှုန်းကိုရရှိပြီးလွှတ်တော်ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရဖို့အလားအလာရှိနေပါတယ်။သက်တမ်းနှုတ်ပါတီနဲ့မဟာမိတ်မော်ဒန်တို့နှစ်ခုပေါင်းရလဒ်ကလွှတ်တော်နေရလွှတ်တော်အမတ်နေရအများစုကိုရရှိထားပြီးနောက်သတင်းပတ်ကျင်းပမဲ့နောက်ဆုံးအချုပ်ရွေးကောက်ပွဲမှာသာအခုလိုဆက်ပြီးအနိုင်ရမယ်ဆိုရင်တော့အောက်လွှတ်တော်အမတ်နေရ989နေရတဲ့ကအမတ်နေရ400ကျော်ကိုရရှိမှာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့မဟာမိတ်တွေကိုယူရပြီးအဂရီလိုက်စားမှုဆန့်ကျင်ရေးနိုင်ငံတော်ဆန္ဒပြပွဲတွေအတွင်းအထက်ခံခေါင်းဆောင်အလက်စီနေဗနီနဲ့ဒါဇင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေကိုရုရှားရဲကဒီကနေ့ဖမ်းဆီးပါတယ်။စိန့်ပီတာစဘတ်နဲ့တခြားမြို့တွေကလမ်းမတွေထက်မှာဆန္ဒပြပွဲတွေမစခင်ကလေးမှာပဲအထက်ခံခေါင်းဆောင်ကိုမော်စကိုမြို့ကသူ့ရဲ့နေအပြင်ဘက်မှာဖမ်းဆီးတာဖြစ်ပါတယ်ရှင်။
သတင်းအချင်းချုပ်ကမှတင်ပြထိုက်ကကြေညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
Thank you.
This program has come to you from the Voice of America, Washington.